Welcome to the Voice of America in Burmese.
Minam ne kemashe, sada shen alam di andie chumi jabazi. Washington Euro DW American Tangani, Natal February Lan Sanye, Tanilani Manekin season ago, Yamasanodi Manechanaigani Punaiti, Tangumita Tosan and Lisa Ship, Tanamita Tia Guzerogani Tolan Baby Babi, Jamakin Utaba, Timinakin the Nego Kunyanga to Jobia Bibame. Yamanangama Sitaka Anna Tainara, Yabon Nasejo Rajavi Pietalo, Sanya Sana Piamu Riza de Jomadave.
ကျွန်တော်တို့ချားတိုးလာတယ်။မြန်မာနိုင်ငံမှာလူတွေတိတ်ဆုံးဖြစ်သွားတယ်။တိတ်ဆုံးဖြစ်တဲ့ဆိုတာဒါကကျွန်တော်တို့ကငင်းညံ့တာဆန္ဒထုတ်ဖို့တယ်။ငင်းညံ့တာဆန္ဒထုတ်ဖို့တယ်။အစမ်းမဲ့ပဲနေရအောင်ကျွန်တော်တို့ကအမင်းကျွန်တော်တို့ဘောနော်ဒီအစမ်းပတ်တဲ့လူတွေကိုဒုက္ခရောက်အောင်လုပ်တဲ့တိတ်ဆုံးအောင်လုပ်ပြီးပေါ့။ဒါဘာလုပ်တာလဲဆိုတော့ဆရာကကြီးဆိုရယ်ကျွန်တော်တ ကျွန်တော်တို့ပူပေါင်းပြီးရှေ့ဆက်ပြီးတော့တိုက်ပွဲဝင်ကြရမယ
်။စနေနေ့ကမန္တလေးမှာဖြစ်ပွားခဲ့တဲ့ဆန္ဒပြမှုမှာရဲနဲ့စစ်တပ်ကမြေမျိုးဘုံတွေ Robert G. Sandy ခြေစစ်တွေနဲ့တိုက်ခတ်ခဲ့တဲ့အတွက်အခုချိန်ထိ3ဦးသေဆုံးပြီးဖြစ်တယ်လို့ထိခိုက်ဒဏ်ရာသူအနည်းဆုံး40ကျော်ပြီးအဖမ်းခံရသူကရာကျော်ရှိနေတယ်လို့ဆန္ဒပြပွဲမှာပါဝင်သူတွေကပြောပါတယ်။88ငင်းချင်းရင်းနဲ့ပွင့်လင်းလူဖွဲ့စည်းခေါင်းဆောင်ကိုမင်းကိုနိုင်ကတော့အခုလိုပြင်နေပေးတာဘယ်သူပဲဖြစ်ဖြစ်စစ်ကောင်စီမှသာတာဝန်ရှိတယ်လို့ပြောကြားခဲ့ပါတယ်။ရန်ကုန်အမေရိကန်တိုင်းရုံးရှိမှာတော့ရာနဲ့ချီတဲ့ဒေသခံတွေလာရောက်ခဲ့ပြီးဆန္ဒပြပွဲတွေအတွင်းတည်ဆုံသွားသူတွေအတွက်ဆုတောင်းပွဲပြုလုပ်ခဲ့ကြပါတယ်။ဒီကနေ့22ရက်2လ2021တနင်္လာနေ့မှာနေငါလုံးဒီလုံးချက်ထွေထွေသပိတ်ဆင်းရဲကြဖို့ဆောင်းနေကြပြီးတနိုင်ငံလုံးကဝန်ထမ်းတွေအားလုံးပါဝင်ဖို့တိုက်တွန်းနေသလိုစီတီမတ်ဂမုံဖွံပါဝင်ကုံစုံဆိုင်တွေစားတောက်ဆိုင်တွေခီးတွားလုပ်ငန်းတွေကလည်းတရက်တာရန်နာပြီးပိတ်ထားမှဖြစ်ကြောင်းအသိပေးချက်တွေထုတ်ပြန်နေပါတယ်။ရန်ကုန်မြို့မှာတော့ရဘက်တွေမှာအာဏာသိမ်းစစ်ကောင်စီကပုံမှန်144ထုတ်ထားကြောင်းအသိပေးနှိုးဆော်နေသလိုနိုင်ငံတော်လုံခြုံမှုမရှိတဲ့အတွက်ရက်ွက်အလိုက်ကုလုံခြုံရေးကိုကိုယူနေကြတာဖြစ်ပါတယ်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံတွင်ပြည်သူတွေလုံခြုံမှုရှိစေရေးအတွက်အဖွဲ့ဝင်အနည်းဆုံး12ဦးပါပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုမြို့နယ်ရက်ွက်ကြီးရွာအုပ်စုဆင်ကနေစတင်ဖွဲ့စည်းမှာဖြစ်ကြောင်းပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကပြောကြားလိုက်ပါတယ်2020ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်က82ရာခိုင်နှုန်းကျော်နဲ့အနိုင်ရတာကိုလက်မခံဘဲစစ်တပ်အာဏာသိမ်းခဲ့တာကိုနိုင်ငံတော်ဝန်လုံးကအာဏာဖီဆိုင်ရေးစီဒီအမ်လှုပ်ရှားမှုနဲ့လက်မခံကြောင်းပြသနေတဲ့အပြင်ဖေဖော်ဝါရီ7ရက်နေ့မှာအချင်းတောင်တွေကရာဇဝတ်သားတွေကိုလွှတ်ပေးခဲ့တဲ့အတွက်ပြည်သူတွေကိုလုံခြုံရေးကိုယူနေရတာကြောင့်ပြည်သူ့အုပ်ချုပ်ရေးအစီအစဉ်ချက်ချမှတ်ဖို့လိုအပ်နေပြီလို့ဖေဖော်ဝါရီ27တနင်္လာနေ့မှာ CRPH ကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုလွှတ်တော်ကိုယ်စားလှယ်ရေးစီဒီအမ်လှုပ်ရှားမှုမှာပါဝင်သူတွေနဲ့ရမီရဖရွေနဲ့ဖွဲ့စည်းမှာဖြစ်ပြီးဒီဖွဲ့ကမြို့နယ်ရက်ွက်ကြီးရွာအဆင့်အတီးဒီမှာစုပေါင်းခေါင်းဆောင်မှုနဲ့စီမံခန့်ခွဲရမှာဖြစ်ပါတယ်။ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဟာလူလူလုံခြုံရေးကျန်းမာရေးအပြင်စီဒီအမ်ထောက်ရှားသူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးရတဲ့အတွက် CRPH ရဲ့တန်ကြားရေးနဲ့ပြည်သူ့ရေးရာကော်မတီနဲ့ချိတ်ဆက်ဆောင်ရွက်ရမှာဖြစ်ပြီးပြည်သူကိုအခြေအနေမပြတ်တင်ပြပေးရမှာဖြစ်ကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေသူတွေကိုလေးစားဖို့နဲ့အဲ့ဒီထက်ကကလေးငယ်တွေကိုအကောက်အွယ်ပေးဖို့နိုင်ငံပေါင်း100ကျော်မှာကလေးငယ်တွေအတွက်အကူအညီတွေပေးနေတဲ့ Save the Children အဖွဲ့ကြီးကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာနေ့စဉ်ရက်ဆက်ဆန္ဒပြမှုတွေအတွင်းစနေနေ့ကမန္တလေးမှာအသက်18နှစ်အောက်လူငယ်လေးတူတေဆုံးခဲ့တဲ့တဲ့င်းကြောင့် Save the Children အဖွဲ့ကြီးကတုံ့အံ့ဩကြောင်းနဲ့ဆန္ဒပြသူတွေကြားကလေးငယ်တွေလုံခြုံရေးအတွက်ပါစိုးရိမ်ကြောင်းလည်းပြောပါတယ်။ငြိမ်းချမ်းစွာဆန္ဒပြခွင့်ကိုလေးစားကြဖို့နဲ့ကလေးငယ်တွေကိုအကာအွယ်ပေးကြဖို့တက်ဆိုင်သူအားလုံးအထူးသဖြင့်လုံခြုံရေးတပ်သားတွေကိုထပ်မံတောင်းဆိုခဲ့ပါတယ်။ဒါပြင်မြန်မာနိုင်ငံဟာကုလသမဂ္ဂဗဒိန်ရဲ့စရမ်းပါကလေးငယ်ရပိုင်ခွင့်နဲ့နိုင်ငံတကာလူ့ခွင့်ရေးတွေကိုလိုက်နာဖို့စာချုပ်ချုပ်ဆိုထားတဲ့နိုင်ငံဖြစ်တာနဲ့အမြင်ကလေးငယ်တွေကိုအထူးကာကွယ်ဆောင်ရှောက်ဖို့လည်းပန်ကြားခဲ့ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီဆန္ဒပြသူတွေကိုအာဏာသိမ်းထားတဲ့စစ်တပ်ကအကြမ်းဖက်ဖြိုခွင်းတာကိုလက်မခံနိုင်ကြောင်းထိုင်ဝမ်နိုင်ငံကြီးဝန်ကြီးဌာနကတနင်္လာနေ့မှာပြောပါတယ်စစ်တပ်ကမကြခင်ရက်တွေအတွင်းငြိမ်းချမ်းစွာဆန္ဒပြတဲ့လူအုပ်ကိုတင်းစီတဲ့အထိအင်အားသုံးနှိမ်နင်းတာအတွက် နိုင်ငံတကာတိုင်းဝန်ကအံ့ဩတုံ့လို့ရကြောင်းနဲ့ဒီလိုလှုပ်ဆောင်မှုတွေကိုဒီမိုကရေစီနိုင်ငံတွေနဲ့ပြည်သူတွေကလက်မခံကြောင်းပြောပါတယ်စစ်တပ်အုပ်ချုပ်မှုအဆုံးသတ်ဖို့ဆန္ဒပြသူတွေကိုစနေနေ့ကရဲတွေနဲ့စစ်သားတွေကတနက်နေ့ပြစ်ခတ်ခဲ့တဲ့အတွက်အနည်းဆုံး2ဦးသေဆုံးပြီးအများပြားဒဏ်ရာရခဲ့တဲ့ဆိုတဲ့သတင်းတွေရခဲ့တဲ့အတွက်မြန်မာနိုင်ငံကိုရောက်နေတဲ့ထိုင်ဝမ်ပြည်သူတွေသတိရနေကြဖို့လည်းသတိပေးပါတယ်။မြန်မာစစ်တပ်ရဲ့အကြမ်းဖက်လို့ရကိုဂျမန်အစိုးရကရှုတ်ချလိုက်တယ်လို့ဆန္ဒပြသူတွေအပေါ်အကြမ်းဖက်တာကိုရပ်ဆိုင်းဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီဖြစ်စဉ်ရှေ့ဆက်နိုင်ရေးအတွက်ဂျာမနီအစိုးရကထပ်မံတောင်းဆိုလိုက်ပါတယ်။ဖန်စီထိန်းသိမ်းထားသူအားလုံးအထူးသဖြင့်အတိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့တင်ဝန်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီတဲ့အဆောက်အုံတွေဒီမိုကရေစီနည်းလမ်းရဆက်လက်လက်ပတ်လုပ်ကံပေးဖို့လည်းတောင်းဆိုလိုက်ပါတယ်။အခုလိုနိုင်ငံရေးစစ်အာဏာသိမ်းမှုကိုဖြတ်သားစွာရှုံချကြောင်းနဲ့အသက်ဆုံးရှုံးသွားသူ၃ဦးအတွက်ဂျာမနီအစိုးရကဝန်ထဲချေခွဲကြောင်းလည်းဖော်ပြပါတယ်။ဒါအပြင်ဆန္ဒပြရမှာပတ်ဝန်းသူအားလုံးနဲ့အတူဂျာမနီနိုင်ငံကတစ်ထပ်တည်းရှိနေကြောင်းလည်းဖော်ပြထားတာပါ။စနေနေ့ဆန္ဒပြပွဲတွေမှာရဲနဲ့စစ်တပ်ကအကြမ်းဖက်ဖြိုခွဲမှုတွေအတွင်းအသက်တေဆုံးထိခိုက်ဒဏ်ရာမှုကြုံလာတဲ့နောက်တနင်္လာနေ့မှာအခုလိုဂျာမနီနိုင်ငံသားရဲ့ရုံးကအကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ
်။ VOA American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 MHz ဘိုင်းဒိုမီတာ40 kHz 9.3 MHz ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
့ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာဒီနေ့အနေနဲ့ခင် VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ဖိုင်ဇာကိုဗစ်ကာကွယ်ဆေးနှလုံးထိုးထားတဲ့လူတွေစီမှာကိုဗစ်ဗုကူးစက်မှုအန္တရာယ်95ရာခိုင်နှုန်းကျော်ရောကျသွားတာတွေ့ရကြောင်းဣသရေလမှာဝန်ကြီးဌာနကစနေနေ့မှာပြောပါတယ်ဖိုင်ဇာကာကွယ်ဆေးကဖြားနာတာနဲ့အသက်ရှူလမ်းကြောင်းပြဿနာကို98ရာခိုင်နှုန်းလောက်ကာကွယ်ပေးနိုင်ပြီးဆေးရုံတင်ကူးစက်ရတာမျိုးနဲ့တည်ဆုံးမှုတွေကနေ99ရာခိုင်နှုန်းနီးပါးအကာအကွယ်ပေးနိုင်တာတွေ့ရတယ်လို့ဝန်ကြီးဌာနကပြောတာပါကိုဗစ်ကာကွယ်ဆေးဒုတိယဒလုံထိုးပြီးသွားတဲ့ဣသရေလနိုင်ငံသားတွေကိုဖေဖော်ဝါရီ23ရက်နေ့အထိစစ်တမ်းကောက်ယူခဲ့တဲ့အပေါ်အခြေခံပြီးအခုလိုပြောနိုင်တာဖြစ်တယ်လို့ဣသရေလမှာဌာနကပြောပါတယ်ဣသရေလနိုင်ငံသား 1.9 တန်းဟာကိုဗစ်ကာကွယ်ဆေးဒုတိယတလုံးကိုဇန်နဝါရီ30ရက်နေ့မှာအပြီးထိုးနှံခဲ့ကြတာပါ။နောက်သတင်းနှစ်ပတ်အကွန်ကြာရင်အသက်50နှစ်အထက်ဣသရေလပြည်သူ95ရာခိုင်နှုန်းကိုကိုဗစ်ကာကွယ်ဆေးထိုးပေးပြီးသားဖြစ်လိမ့်မယ်လို့ဝန်ကြီးချုပ်နိုင်တန်ညာဟုကပြောပါရယ်။တချင်ထဲမှာပဲဒီကမ္ဘာလုံးမှာကိုဗစ်ကြောင့်သေဆုံးသူနှစ်တန်းခွဲနီးပါးရှိလာချိန်မှာကူးစက်မှုအများဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာတော့ဇနင်းငွေနေ့အထိစည်ရင်ရကိုဗစ်ကြောင့်သေဆုံးသူ9သိန်းအထိရှိသွားပြီဖြစ်ပါတယ်ခင်ဗျာ။ဒီမှမှုတွေတောက်လျှောက်ရှိလာခဲ့တဲ့အိန္ဒိယနဲ့တရုတ်နယ်စပ်ကအနောက်ဘက်ဟီမွန်တာဒေသရေကန်ကြီးတစ်ဝိုက်ဖြန့်ချထားတဲ့တပ်တွေအလုံးကိုတရုတ်ရောအိန္ဒိယဘက်ကပါပြန်လည်ရုတ်သိမ်းလိုက်ကြပြီလို့နှစ်နိုင်ငံတာဝန်ရှိသူတွေကဇနင်းငွေနေ့မှာပြောပါတယ်။ထောင်ချီတဲ့နှစ်ဖက်တပ်တွေဟာပြီးခဲ့တဲ့နှစ်ဧပြီလကစလို့LAC ကနှစ်ဖက်တပ်တွေအမှန်တကယ်ဆွဲထားနိုင်တဲ့နေကြာမြင်းကြောင်တစ်လျှောက်ဟိုဘက်ဒီဘက်ရင်ဆိုင်ပြင်းမာခဲ့ကြပြီးနိုင်ငံနှစ်ဖက်စလုံးခွာရှိနေတဲ့ပန်ကုန်းဆောင်ရေကန်ကြီးတစ်ဝိုက်မှလည်းတတ်ချခဲ့တာပါဒါမဲ့လည်းနှစ်ဖက်တပ်မှုတွေကဒီလအစောပိုင်းမှာသူတို့တပ်ဖွဲ့ဝင်တချို့တင်ကားနဲ့အမြောက်တပ်တွေကိုပထမအဆင့်အနေနဲ့ပြန်ဆုတ်ခိုင်းခဲ့ပြီးနောက်အခုလိုတပ်တွေအားလုံးပြန်ဆုတ်ဖို့ဖြစ်လာခဲ့ပါတယ်ဇာတ်ကေတာမှာရောတရုတ်ဘက်ကအောက်ဆိုင်ချင်းကုန်းမြင့်ဒေသမှာပါတပ်တွေဆွဲထားတဲ့အချိန်တုန်းကနှစ်နိုင်ငံပြည်ပကပုံမူကြီးထွားလာမှာကိုစိုးရိမ်ခဲ့ကြပါတယ်။ပြီးခဲ့တဲ့ဇွန်လတည်းနှစ်ဖက်တပ်ထိပ်တိုက်ပြည်ပကအတွင်းအိန္ဒိယစစ်သား20တင်ဆုံးခဲ့ပြီးနောက်တင်းမာမှုတွေပုံမြင့်တက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီလိုနိုင်ငံသားဝန်ကြီးဂျက်ဗက်ဇရက်က IAEA အနုမြူအေဂျင်စီအကြီးအကဲရာဖဲဂရိုစီကိုတီရန်မြို့မှာတနင်္ဂနွေနေ့ကတွေ့ဆုံခဲ့ပါတယ်။တီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတာမျိုးမရှိကြောင်းRighter သတင်းဌာနနဲ့မေးမြန်းစဉ်မှာ Zarif ကဖြေကြားသွားပါတယ
် Mr. Grossi the Director General of IAEA requested to come here so that we could have a smooth transition
IAEA ညွှန်ကြားမှုချုပ် Mr. Grossi ကိုအီရန်လာဖို့ဖိတ်ခေါ်ခဲ့တာကြောင့်ချုံးမွေးရဲ့အသွင်ကူးပြောင်းရေးကိုကျွန်တော်တို့လုပ်နိုင်ပါလိမ့်မယ်ကျွန်တော်တို့ဘာမှဖုံးကွယ်ထားတာမျိုးမရှိပါဘူးအီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်ဖို့ကြိုးပမ်းနေတာလည်းမရှိပါဘူးဒီဆုံးဖြတ်ချက်ကခိုင်လုံတဲ့ပထဝီနိုင်ငံရေးအချက်လက်တွေဘာသာရေးနဲ့ကျင့်ဝတ်ပိုင်းဆိုင်ရာအခြေလက်တွေပေါ်အခြေခံပြီးဖြစ်လာတာပါလို့ဝန်ကြီးဇာရစ်ကပြောကြားသွားတာပါ2015အီရန်နျူကလ িয়ার သဘောတူစာချုပ်နဲ့ပတ်သက်လို့အဓိကအင်အားကြီးနိုင်ငံတွေနဲ့ပြန်ပြီးဆွေးနွေးဖို့ဆိုရင်အမေရိကန်အနေနဲ့အီရန်ပေါ်ချမှတ်ထားတဲ့ တံခါးပိတ်ဆို့မှုတွေကိုအရင်ဆုံးရုတ်သိမ်းပေးရလိမ့်မယ်လို့ဝန်ကြီးဇရစ်ကအစိုးရမှပြောခဲ့ပါတယ်။ဒီပြန်ပေါ်ချမှတ်ထားတဲ့အမေရိကန်တံခါးပိတ်ဆို့မှုတွေကိုဖေဖော်ဝါရီ23ရက်နောက်ဆုံးထားပြီးဂျိုးဘိုင်ဒန်အစိုးရကပြန်လည်ရုတ်သိမ်းဖို့အီရန်ဘက်ကတောင်းဆိုထားပါတယ်ခင်ဗျာ။အမေရိကန်ပြည်သူတွေရဲ့အခွင့်အရေးကိုကာကွယ်ဆောင်ရှောက်ရမှာတရားရေးဌာနအနေနဲ့ဥပဒေကိုမျှတစွာသစ္စာစောင့်တိမှုနဲ့ကိုင်တွယ်ကျင့်သုံးတဲ့အဖွဲ့အစည်းတစ်ရပ်အဖြစ်ရည်တည်သွားရမှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကရှိနေကြုံနေရအတွက်အဆိုပြုထားတဲ့တရားသူကြီးမယ်ရစ်ဂါလန်ကပြောကြားလိုက်တဲ့တစ်ချိန်တည်းမှာပဲတရားရေးဌာနရဲ့နိုင်ငံရေးလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးထားတဲ့မူဝါဒတွေကိုလည်းထိမ့်သိမ်းလိုက်နာသွားဖို့လိုကြောင်းသူကပြောပါတယ်။ရှိနေကြုံတူဟာအမေရိကန်ပြည်သူတွေအတွက်သာယက်တီရသူဖြစ်ပြီးသမ္မတတူဦးတဲ့အတွက်ယက်တီရတာမျိုးမဟုတ်ကြောင်းကိုဇနင်းလာဒီကနေ့မှာအထက်လွတ်တော်တရားရေးကော်မတီရှင်းမောက်တရားသူကြီးဂါလန်ကရှင်းပြမှာဖြစ်ပါတယ်ခင်ဗျာ။ဒီနေ့အနီးမှာကင်ဗီယိုရဲ့သတင်းတွေကိုဒေါက်ကင်မျိုးတက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုချိန်ကစပြီးဆက်သွယ်မီးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါဒီကနေ့တနင်္လာနေ့ဖေဖော်ဝါရီလ22ရက်နေ့မှာတနိုင်နယ်လုံးရှိသမျှကုန်စုံဆိုင်တွေဈေးတွေကုန်ကားတွေလုပ်ငန်းတွေအကုန်ပိတ်ပြီးနှစ်ငါးလုံး CDM အထွေထွေတပိတ်ကြီးမှပါဝင်ကြဖို့ဂျန်စီမျိုးဆက်လူငယ်တွေဥဆောင်ပြီးနှိုးဆော်ထားတယ်လို့လူထုလှုပ်ရှားမှုတွေမှာဥဆောင်နေသူတွေရဲ့ကိုပိုင် Facebook စာမျက်နှာတွေမှာလည်းဖြန့်ဝေထားပါတယ်။နှစ်ငါးလုံးအထွေထွေတပိတ်ကိုအကြမ်းမဖက်လူထုလှုပ်ရှားမှုကြီးအဖြစ်အသွေးမျိုးစုံနဲ့စီစဉ်ထားတယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုစီသူမောင်က VOE ကိုပြောပါတယ်။စစ်ကောင်စီဘက်ကတော့နေရာတချို့မှာအကြမ်းဖက်ဖြိုခွဲမှုတွေလုပ်လာပေမဲ့ရန်ကုန်နဲ့မန္တလေးမြို့တွေမှာပြည်သူတွေဘက်ကလည်းဆန္ဒပြအရှိန်ပိုပြီးမြင့်တင်လာတဲ့အခြေအနေကိုစူးစီးတင်ပြမှာပါရှင်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးရက်ပေါင်း22ရက်မြောက်တဲ့နေ့မှာတတိုင်းတပြည်လုံးပါဝင်လှုပ်ရှားမဲ့နှစ်ငါးလုံးအထွေထွေတပိတ်ကြီးဆွေးနွေးဖို့ Generation Z မျိုးဆက်လူငယ်တွေဥဆောင်ပြီးနှိုးဆော်ထားတဲ့အတွက်ဒီကနေ့ရန်ကုန်မြို့မှာမြို့နယ်အလိုက်တပိတ်ကျောင်းတွေနဲ့ခြိတက်ကြဖို့ပြင်ဆင်ထားကြောင်း NLDတပည့်တန်းပြည်သူလွှတ်တော်ကိုစလေကိုစီသူမောင်က VOE ကိုပြောပါတယ်
။ဒီနှစ်ငါးလုံးကဒီ generation set တွေအချင်းအချင်းချင်းကြမှာပေါ့နော်အဲဒီအခုပြန်ပြီးတော့ဒီလူလှုပ်ရှားမှုကြီးကိုပြန်ပြီးတက်လန့်နိုင်နေတယ်သူတို့ပြန်ပြီးတော့တက်လန့်ပြီးတော့ဒီရေတော်ပုံရဲ့အရှိန်ကိုဟုတ်ပြန်ချိန်တယ်လို့ကျွန်တော်နားလည်ပါတယ်ဆိုတော့အခုဒီသင်္ကားလုံးကြီးဟိုဖိုင်းပြီးတော့ကောခေါ်တာအဖြစ်အတွက်ကြောင့်မနေ့ပြန်ဆိုလို့ရှိရင်တပိတ်စစ်ကြောင်းနေရမြို့နယ်လိုက်မျိုးတွေပေါ့ဗျာသူတို့ဒီအထွေဒီမြို့နယ်လိုက်ပြီးအထွေတပိတ်စစ်ကြောင်းမျိုးတွေပေါ့ဝန်ထမ်းပေါင်းစုံပြီးတော့ဘာသာပေါင်းစုံအလွာလူတန်းစားပေါင်းစုံအထွေတပိတ်စစ်ကြောင်းမျိုးတွေအတွက်သူဖြည့်စင်နေကြတယ်ပေါ့ဖြည့်စင်တဲ့အခါမှာလည်းသူတို့ဒီမြို့နယ်ရဲ့ဒီပေါ့ logo တွေပါတဲ့ဒီမြို့နယ်ရဲ့အမည်နဲ့ပါတဲ့စစ်ကြောင်းမျိုးတွေဘလိုင်းတွေထုတ်ရဲဆိုပြီးပုံတွေ့တဲ့ကျွန်တော်ကြားပြီး
တနင်္လာနေ့ညကရန်ကုန်မြို့တွင်စစ်ကားတွေနေရာအသီးသီးယူထားတဲ့အခြေအနေကိုလည်းအခုလိုပြောပြပါရစေ
။အခုဒီလုံခဲ့တဲ့နာရီတိုင်းမှာဒီရန်ကုန်မြို့ထဲနဲ့ဒီလေတန်းဂုံတရာပေါ်ပြီးရောနောက်ပြီးတော့တိုက်ဆန်းတွေကနေပြီးတော့ရတဲ့ဗီဒီယိုတွေရအခုစစ်ကားတော်တော်များများကရန်ကုန်မြို့ထဲမှာဝင်လာပြီးနောက်ပြီးတော့တန်ယုံတွေသွားတဲ့လမ်းတွေကိုစစ်ကားတွေကပိတ်ဆို့ထားရှိတယ်။လက်ကျောင်းတန်ယုံကြီးရှိကြီးလက်ဆက်ပြီးတော့လုပ်နေတယ်တားစီရမယ်ပေါ်လဲရှိတယ်ဘာလို့နောက်တစ်ခုကရေကားတွေနဲ့နောက်ပြီးတော့ဒီသူတို့ဟိုဒီရေကြီးဆန္ဒပြပွဲတွေချိုးခွင်းနဲ့ဒီရေကားမျိုးတွေနောက်ပြီးတော့လုံလင်းကားမျိုးတွေလည်းသူတို့အင်အားတုံးချလာတယ်ဆိုပြီးဒီဆိုင်ရဲ့တာအများပြတ်တက်နေပေါ့နော်ဒါနောက်တစ်ခုကတရားတွေကိုလည်းပိတ်လိုက်တယ်ဆိုတဲ့သတင်းရုပ်တံတွေလည်းကျွန်တော်တောက်လျှောက်မှရတယ်ပေါ့
ကြီးခဲ့တဲ့ရပိုင်းကပဲမန္တလေးမြကြီးနားစတဲ့မြို့တွေမှာစစ်ကကအကြမ်းဖက်ဖြိုခွဲမှုတွေလုပ်ခဲ့တဲ့အတွက်ပေါ့နော်တနက်ဒဏ်ရာရပြီးတော့လူသေဆုံးမှုတချို့ရှိခဲ့ပါတယ်အဲ့တော့ရန်ကုန်မှာစစ်ကကလည်းအခုဆိုရင်နေရာအသီးသီးမှာရှိနေတော့လူတွေဘက်ကအင်အားဘယ်လောက်ထိဆက်ပြီးထွက်လာဖို့ရှိမယ်လို့မျှော်လင့်ကြရရှင့
်မန္တလေးရဲ့အခြေအနေကိုပဲပြန်ကြည့်ပါဗျာမန္တလေးမှာဖြစ်ခတ်လိုက်တဲ့အခါမှာပို့ပြီးတော့ဒီနေ့လူစုလူတွေဟာဒီလူရဲ့ဆန္ဒပြမှုပို့ပြီးအကောင်းလာတာကိုတွေ့ရတယ်ဆိုတော့ပြောနေတာပြည်သူရဲ့စိတ်မှာကပြင်ဆင်လာပြီဗျာပြည်သူရဲ့နိုင်ငံရေးနှိုးချမှုဟာဒီမတရားမှုသူတို့ဆန့်ကျင်နေမယ်ဒီတရက်နှစ်ရက်နဲ့ပြီးသွားမှာမဟုတ်ဘူးဒီရေတော်ပုံကြီးဟာတပတ်ဆယ်ရက်ကြာကြာလားနေပဲချီကြာကြာသူတို့ရအောင်သူတို့အဆုံးထိအမှန်တရားတော့သူတို့တိုက်ပွဲဝင်နေသူတို့စိတ်ပိုင်းဖြစ်တာ
အလားတူမန္တလေးမှာလည်းအရင်ရှင်းလင်းလုံးလူထုလှုပ်ရှားမှုလို့အခုနှစ်ငါးလုံးလှုပ်ရှားမှုမှာလည်းတမျိုးလုံးဆိုင်တွေပိတ်ပြီးအင်းနဲ့အားနဲ့ပါဝင်ဖို့ပြင်ဆင်ထားတာတွေ့ရတယ်လို့လည်း Save Our Mandalay အဖွဲ့ကကိုနေမျိုးက VOE ကိုပြောပါတယ
်နှစ်ငါးလုံးမှာတော့တမျိုးလုံးထွက်ကြပါလို့ပြောထားကြရပါပဲဆိုင်တွေလည်းအားလုံးပိတ်ပြီးတဲ့အခါကျတော့ ထွေတွေတပည့်ဖြစ်အားလုံးထွက်ကြမယ်ဆိုတော့ခိုင်းကြတော့လူများမထင်တာပဲဒီနမကလည်းအနေငါလုံးဆိုတော့တိုက်ဆိုင်တာရေနမကတတာရေဆိုတော့ဒီရက်ကိုယူလိုက်တဲ့ခဏပဲဒီစီသေးဆုံးလို့ပေါ့နော်အဲ့ဒ
ါမန္တလေးမှာလူအင်အားဘယ်လောက်ထိထွက်လာဖို့ရှိနေရှင်
အဲ့မှာကြတော့ခိုင်းနေတဲ့တော့အချိန်အဝန်းတော့ပိုပြီးတင်လာပါလေ။ဒိုင်းကြည့်ပြီးတော့ဒီရက်မှာကပိုပြီးရောအချိန်ကိုမြည်ပြီးဆန္ဒပြကြဖို့ပေါ့နော်။လူချင်းတာမရမချင်းပေါ့နော်။ဒါကလူတို့ကနေနေတော့ဆန္ဒပြနေဝင်ပါလေ။ချိန်ကနေတိတ်ပြီးနောက်ပိုင်းကျတော့ပိုပြီးကိုယ်တော်မကြောက်နိုင်တော့ဘူးဗျာအတူဖြစ်တယ်
။ COVID-19 ကပ်ရောဂါကြောင့်ထိခိုက်နစ်နာနေတဲ့စီးပွားရေးလုပ်ငန်းတွေဟာ February 1ရက်ဆရာနာတိန်ကြီးကလေးကပိုးပြီးအထိခိုက်တွေရှိခဲ့ပေမဲ့နောက်အနာဂတ်မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးဆိုတာမျိုးလုံးဝမလိုလားတဲ့ခံယူချက်တွေနဲ့စစ်အာဏာသိမ်းဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပူးပေါင်းပါဝင်နေတာတွေ့ရတယ်လို့ကိုနေမျိုးက VOE ကိုပြောပါတယ်။ကျမအင်ဂျင်နိုင်ပါ။သောရရှင်များရှင်ကျမသိန်းကြီးထိုက်ပါ။ဆရာနာဒိန်ဆန့်ကျင်ဆန္ဒပြမှုတွေအတွင်းဒီကနေ့တနင်္လာနေ့နှစ်လပိုင်း22ရက်နေ့2021ခုနှစ်မှာနှစ်ငါးလုံးအဖြစ်အလုံးရှင်တဲ့ဆန္ဒပြကြဖို့စီယုံလှုပ်ရှားနေကြတဲ့တစ်ဖက်မှာစစ်ဖက်ရဲဘက်ကားတွေလှုပ်ရှားသွားလာမှုတွေလည်းရှိနေပါတယ်။ရန်ကုန်မန္တလေးနဲ့မြချင်းနားမြို့တွေရဲ့ညသကောင်အင်တာနက်မဖြတ်တောက်ခင်အခြေအနေတွေကိုစူးစီးတင်ပြပေးပါမယ်။ရန်ကုန်မြို့ပေါ်မှာတင်းင်းကလေးညသကောင်မတိုင်ခင်စစ်တပ်ကားတွေရဲကားတွေနဲ့မိသက်ကအဖြူတွေလှဲတန်းဘက်ကကျော်ဖြတ်သွားတာတွေ့တယ်လို့လှဲတန်းမှာနေထိုင်သူတဦးက VOA ကိုပြောပါတယ်
။ကိုစင်းလိုက်လောက်တယ်မှာတော့အဲစစ်ကားတွေဟိုလှဲတန်းစင်တာဘက်ကနေပြီးတော့ဆင်းရန်စင်တာနဲ့အဲ့ကနေရဲကားတွေပေါ့နော်အဖြူတွေတုတ်ထားရေးဆဲကားတော့ဖြတ်သွားတာတွေ့တယ်။သူကမြို့ရဲဘက်ကိုသွားမြို့ရဲဘက်ကိုသွားတယ်။နောက်ပြီးတော့ဟိုအဲ့ဒါလေကုန်းမော်နေသွားတာနော်အောက်ကနေကြတော့စိတ်ကားတွေသွားတယ်စိတ်ကားတွေသွားစိတ်ကားကတည်းကတက်ကူရီးသားလာနေအမေရိကန်အမ်ဘက်စီရှင်နဲ့အဲ့ဘက်ကိုသွားတယ်
မန္တလေးမှာတော့ကိုရက်ကွက်တွင်ညတိုင်းကင်းဆောင်နေကြရပြီးတနင်္လာနေ့ဆန္ဒပြပွဲအချိန်မှာလဲလူငယ်တွေရက်ကွက်လုံးချုပ်ရေးတာဝန်ယူဖို့ပြင်ဆင်နေကြပါတယ်ချမ်းမြသားစီမှာနေတဲ့ကိုမျိုးကြီးက VOE ကိုအခုလိုပြောပါတယ
်နေမိုင်ဟိုချိန်မှာထွက်တဲ့အချိန်ပေါ့နော်နောက်လမ်းမှာအဲရက်ွက်ထဲမှာတို့နည်းနည်းလေးလူငယ်ပိုင်းလေးကြံခဲ့အောင်လို့လေအဲမျိုးလေးလည်းစီစဉ်ထားပါဘူ
းမြမကြီးတဝန်းကားလိုင်းတွေစုစည်းရာမန္တလေးသီရိမန္တလာကားဝင်းမှာလဲကားလိုင်းအများစုလဲတနင်္လာနေ့မှာပိတ်ဖို့စီစဉ်ထားပါတယ
်အဲကားလိုင်းတွေအကုန်ကြီးပါပေါ့နော်ဟို 90% ကျော်ကျော်ထိတော့ကားဝင်းပတ်ချလဲပေါ့နော်အကုန်လုံးပိတ်ကြတယ်ဟိုအစီရန်တတရာပေါ့ကျွန်တော်တို့ဥက္ကရာဂိတ်ပိုင်ပေါ့နော်ဂိတ်ပိုင်အစပြီးတော့ကိုကဟိုဟာသူလည်းပိတ်ချင်တဲ့ဆန္ဒရှိတယ်။ဝန်ထမ်းတွေလည်းပိတ်ကြတယ်ပိတ်ချင်တယ်ဆိုတော့အဲ့ဒါနဲ့ပိတ်ပလိုက်တာများတာပေါ့နော
်။အနာသိဆန့်ကျင်မှုဆန္ဒပြပွဲတွေအတွင်းအချမ်းဖက်ဖြိုခွင်းခံရတဲ့မြေချီနာမှာလည်းတင်းင်းလာနေဆန္ဒပြပွဲတွေအတွက်စီစဉ်ထားတဲ့အကြောင်းဆန္ဒပြပွဲစီစဉ်လှုပ်ရှားသူစွတ်ဆိုင်ထွဲက VOE ကိုပြောပါတယ်။
အမေကလည်းအတန်းခက်စီရောဒီလိုမှဆန္ဒဖြစ်တော့ကျော်တော့သူ့ပေါ်လာပြီးကျတော့မလုပ်ဘူးဒါကြောင့်မလို့အခုဒီပူပေါင်းပါဝင်တဲ့ PD တွေနဲ့ရှိမှဦးဆောင်တဲ့အတန်းတန်းတားတွေအားလုံးပေါ့နော်အတန်းမခက်ဘူးဒါကြောင့်ဒီအနာတန်ဒီတက်ကလေးခက်တာလေးလုပ်ခဲ့ရခြင်းတောင်မှခုတူအငယ်ဆုံးတင်းဆောင်ဖို့အချက်ပေါ့နော်ဒါသူ့ပုံမျိုးလုံးဝမဖြစ်စေအတွက်ကြောင့်လည်းတော့ပြောပြီးကျွန်တော်ရှင်းရှင်းထားပါတယ်အထက်မှာလည်းဒီလိုရှင်ကြီးတို့ပြောတဲ့အခါမှာတမန်ကြီးဆိုင်မှာဖြစ်ခဲ့ကျေရရှိခဲ့ရင်ပေါ့နော်ဒီပြည့်ဖြတ်ကံရည်နဲ့ဖြစ်ခဲ့လို့ရှိရင်ဆိုတော့ဒီလိုမျိုးနေနေပေါ့နော်ဒါချီးကျူးတာဖြစ်ခဲ့တယ်လို့အတူတခြားတော့အခက်တွေဆရာဝန်အခက်တွေအများကြီးတို့ပုံမှန်တော့ချိန်ဆက်ထားပါရှင့
်ကချင်ပြည်နယ်ထဲမှာလည်းညပိုင်းအဖမ်းအစည်းတွေရှိပါတယ်မြကြီးနားမှာလည်းဆန္ဒပြပွဲပါဝင်သူတွေနောက်သတင်းသမားတွေလည်းညပိုင်းလုံခြုံရေးစိုးရိမ်နေကြရပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျမများသတင်းအောင်ပါရှင့်46ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီပုံမှန်အစည်းအဝေးအတွင်းမှာကိုဗစ် -19 ကပ်ရောဂါရဲ့တည်ရောက်မှုကြဲကြဲပြန့်ပြန့်ပေါ်ပေါက်ခဲ့တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိစ္စကိုအဓိကထားဆွေးနွေးကြမှာပါဒီကနေ့တနင်္လာနေ့ဂျနီဗာမှာစတင်ကျင်းပမယ့်အစည်းအဝေးအကြောင်းလီဆာရှလိန်သတင်းပေးပို့ထားပါတယ်ရှင်လေးဘက်ကြကျင်းပဖို့ရှိတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ46ကြိမ်မြောက်ပုံမှန်အစည်းအဝေးကိုကပ်ရောဂါအခြေအနေတွေကြောင့်ဗီဒီယိုကနေတဆင့်သာကျင်းပမှာဖြစ်ပါတယ်ညီလာခံပထမ3ရက်မှာနိုင်ငံကောင်းဆောင်9ဦးပါဝင်တက်ရောက်มาဖြစ်ပြီးနိုင်ငံပေါင်း130ကျော်ကပါဝင်ဆွေးနွေးมาပါဒီကနေ့တင်းနှာနေ့မှာတော့ကာယယောဂာနဲ့ပတ်သက်လို့တက်အထူးအစည်းအဝေးရှိပါတယ် ဒီစည်းဝေးပွဲမှာကယောဂါနဲ့ဆက်နွယ်တက်ရောက်လာတဲ့လူမျိုးရေးခွဲခြားမှုနဲ့လူချင်းချင်းခွဲခြားဆက်ဆံမှုတွေကိုဆွေးနွေးမှာဖြစ်ပါတယ်။အစိုးရတွေကအတိုက်အခံတွေကိုနှိမ်နှင်းမှုနဲ့အာဏာတည်မြဲဖို့လှုံ့ဆော်တာမှာကယောဂါကိုအကြောင်းပြချက်အနေနဲ့အသုံးချနေတဲ့ကိစ္စကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီအနေနဲ့လေ့လာဆန်းစစ်တင်တယ်လို့ကောင်စီအမှုဆောင်ညွှန်ကြားမှု Kenneth Roth ကပြောပါတယ်။ဥပမာအနေနဲ့ဟန်ဂေရီနိုင်ငံဝန်ကြီးချုပ် Viktor Orbán ကပါလီမန်မှာတရားဝင်ဥပဒေပြုတာကိုခွင့်မပြုဘဲသူ့အမိန့်အာဏာနဲ့အုပ်ချုပ်နေတာကိုသူကထောက်ပြပါတယ်
။ Another example was the recent elections in Uganda where
နောက်ထပ်ဥပမာတစ်ခုကတော့မကြာသေးခင်ကယူဂန္ဒါမှာကျင်းပတဲ့ရွေးကောက်ပွဲပါ။သမ္မတယူဝီရီမတ်ဆေဗန်နီကသူ့ရဲ့အဓိကအတိုက်ခံတွေကိုရွေးကောက်ပွဲမှာပါနိုင်အောင်ကျူပြီးဖယ်ရှားဖို့ကံရောဂါကိုအကြောင်းပြခဲ့ပါတယ်။အကြံဖက်မှုတွေအချင်းချင်းလုပ်ခဲ့တယ်၊လူတွေကိုဖမ်းဆီးခဲ့တယ်၊တပ်ကတလဲတွေဖမ်းဆီးပြီးတော့အတိုက်ခံနိုင်ငံရေးခေါင်းဆောင်ပေါ့အဆူရောဘော်ဘီဝိုင်းကိုဖမ်းဆီးရိုက်နှက်ခဲ့တာမျိုးတွေပါ။တော်တော်များများကကံရောဂါကြောင့်ဆိုပြီးအကြောင်းပြခဲ့တာပါ။
အထူးစည်းဝေးမှာတည်တံပြည်တံချမှတ်တဲ့ကိစ္စခလေးတငယ်အခွင့်အရေးနဲ့မတန်ဆွမ်းသူတွေရဲ့အခွင့်အရေးတွေကိုလည်းအဓိကထားပြီးတော့ဆွေးနွေးဖို့ရှိပါတယ်။ဒီအထဲမှာလူအခွင့်အရေးချိုးဖောက်နေတဲ့တိုင်းပြည်အတော်များများရဲ့အရေးကိစ္စတွေကိုလည်းသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ဒါအပြင်အခုလက်တလောမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့ကိစ္စလူအခွင့်အရေးကိုဇက်တိုက်ချိုးဖောက်နေတဲ့ဘယ်လာရုစ်၊ဗင်နီဇွဲလာ၊အီရန်၊ကွန်ဂိုသမရနိုင်ငံ၊ဘာရန်ဂျီနဲ့မြောက်ကိုရီးယားနိုင်ငံတွေရဲ့အရေးတွေကိုလည်းပါဝင်ဆွေးနွေးမှာပါ။လူအခွင့်အရေးကောင်စီကိုအမေရိကန်ကပြန်လည်ဝင်ရောက်ဖို့ဆုံးဖြတ်ခဲ့တဲ့သမရဂျိုးဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကိုလည်းကုလသမဂ္ဂနဲ့လူအခွင့်အရေးလှုပ်ရှားသူတွေကကြိုဆိုလိုက်ပါတယ်။သမရဟောင်းဒေါ်နယ်ထရမ့်လက်ထက်၃နှစ်နီးပါးကြာကောင်စီကနှုတ်ထွက်ထားခဲ့တဲ့အမေရိကန်အနေနဲ့ကမ္ဘာစင်မြင့်မှာအခြေခံလူအခွင့်အရေးတွေနဲ့တရားဥပဒေစိုးမိုးရေးညှင့်တင်မှုသူ့အင်အားကိုအသုံးပြုလိမ့်မယ်လို့လည်းလူအခွင့်အရေးလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်ရှင်
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ Frost မြတ်ပြယူကောက်ပွဲအတွက်ဒီပြီးခဲ့တဲ့နိုဝင်ဘာလတုန်းကပထမဆုံးအကြိမ်မဲပေးခဲ့တဲ့တက္ကသိုလ်ကျောင်းသူတူကအာနာသိန်းနဲ့အခုလောက်ရဟာမဲပေးသူတွေကိုစော်ကားလိုက်တဲ့လောက်ရဖြစ်တယ်လို့ပြောပါတယ်။သူတို့ရဲ့လွတ်လပ်မှုအခွင့်အရေးတွေဆုံးရှုံးသွားမှဆိုတဲ့အတွက်အာနာသိန်းမှုကိုကောက်ကွက်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြနေကြရတာလို့ generation z မျိုးဆက်ဖြစ်တဲ့အဲ့ဒီလူငယ်ကပြောပါတယ်။သူတို့မျိုးဆက်တွေရဲ့အာနာသိန်းမှုအပေါ်အမြင်နဲ့ငလုံးချက်တွေမဆုမြန်မုံကဆက်သွယ်ပြီးများထားတာကိုအခုပတ်မြန်မာရေးအစီအစဉ်မှာတင်ဆက်ပြပါမယ
်။သင်္ကလာပါချက်အခုလိုမျိုးဒီ VOA မြန်မာပိုင်းအစီအစဉ်ဘက်ကိုအချိန်ပေးတာကျေးဇူးတင်ပါတယ်ရှင
်။ဟုတ်ကဲ့မင်္ဂလာပါအမအဟုတ်
အခုပေါ့နော်ဒီမြန်မာနိုင်ငံမှာဆေးအာဏာသိမ်းဖို့ဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေမှာအညီမတို့အရွယ်တွေပေါ့လေ25နှစ်အောက်လူငယ်တွေကအများကြီးပဲဒီလမ်းပေါ်ထွက်ပြီးတော့ဆန္ဒပြကြတယ်ဟိုကိုဖြစ်ချင်တာတောင်းဆိုကြတာမြင်ရပါတယ်ဆိုတော့အခုလိုမျိုးပေါ့နော်ဒီမကြောက်မညော့ဒီလိုလမ်းပေါ်ထွက်ပြီးတော့ညီမတို့တောင်းဆိုရလောက်တဲ့ဖြစ်လာတဲ့တွန်းအားကဘာလို့ပြောလို့ရပါလဲရှင်
ဟုတ်ညီမကတက္ကသိုလ်ကျောင်းသူတူပါတက္ကသိုလ်ကျောင်းသူတူဆိုတော့ကျတော့လုံငယ်ပီပီပေါ့နော်ကို့အနာဂတ်ကိုကို့ဖန်တီးချင်တယ်ပြီးွားလို့ရှိရင်နောက်ညီမတို့ယုံကြည်တာလုံငယ်ဒီအနေနဲ့လေဒီတိုင်းပြည်ရဲ့အနာဂတ်ကိုဖန်တီးဖို့လုံငယ်တွေမှာစွမ်းအားရှိရလို့လည်းယုံကြည်ရပေါ့နော်ဟိုအဲ့ဒါကြောင့်မှပြီးွားလို့ရှိရင်မကြောက်ဘူးလားဆိုတော့ကျတော့ဟိုကြောက်တာတော့ကြောက်တာပေါ့နော်ဒါပေမဲ့ဒီလိုမျိုးကြောက်ခက်ကြီးမှထပ်ပြီးတော့ဟိုမနေချင်တော့လို့ပါပြီးတော့ဟိုဒါမျိုးအဲ့လူငယ်တွေအနေနဲ့တမီးတို့ကအခုမှဆန္ဒထုတ်ဖော်ရတော့လည်းမဟုတ်ပါဘူးဘာပြန်ဟိုပြီးခဲ့တဲ့နိုဝင်ဘာလအကြည့်မယ်ဆိုလို့ရှင်လည်းအထွေထွေရွေးကောက်ပွဲမှာတမီးဘဝမှာပထမအဆုံးအကြိမ်အနေနဲ့ဆန္ဒနဲ့ပြီးခဲ့တယ်ပြပရောက်နေပြင်မဲ့လည်းဟိုခက်ခက်ခက်ခဲပါတော့ကိုဗစ်ကာလကြားထဲမှာဟိုမဲအတူဟိုနဲ့ပြီးခဲ့အဲ့ဒီတော့ဆိုလို့ရှင်လည်းနဲ့ပြီးခဲ့ရတော့လေဟိုအတိုင်းမသိကိုဝမ်းတာရယ် คงแล้วคงอยู่แกเพราะว่าตัวช่วยแต่ช้านั่นไงนี่เนี่ยใช่ไหมส่วนตั้งโตเนี่ยโหตัดตัวอยู่ตัวลุงไงมาตั้งโตมาทำเยอะขึ้นอยู่ใช่ไหมเออไอ้ตรงนั้นส่วนยังคงอยู่แกปีว่าเราจะโหปีเราไม่เฟเวอร์ไรล่ะตัวยังนี่มาเลยจ้าอ๋อใช่อ่านะเต็มที่มุ่งผิดไปส่วนจ้าโหตั้งโตมาเฮ้ยโหใช่มาเก้าเช็ดใช่มาเก้าเนี่ยเช็ดเลยโหใช่เลยใช่โซ่เลยบ่เนาะโห โอ้ปาร์ตี้ตะคู่ซวยเลยสัวถะลิถ้าแม่นามมาล่ะตะยามเนี่ยตามหมู่บ่เนาะตะมี้ก็รู้จังน่ะบ่าโหลุงเงยนี่เนี่ยสิ้นซาจิเลยสูรู้สิเลยโหตะมี้ก็ชิคแค่ซะๆกะลุงเงยนี่โหอู้ตันอี้เข็มแม่จิจิ
อาจารย์ทำยุ่งยิ่งแค่นี้เลยมาเลยแต่ไม่รู้มาป่าจริงทำยุ่งเล่าเท่าเลยกูว่ากูนั่งยิ่งยิ่งเล่าเดี๋ยวรู้ไม่อยู่สาวนั่งยิ่งยิ่งสัวฉันนั่งยิ่งยิ่งแบบเปล่ามาบ่เนาะกูชิดแต่ตั้งดีกูเนี่ยใส่เนี่ยกูเนี่ยตั้งใส่เนี่ยกูอนาคตเนี่ยตั้งใส่เนี่ยตอนนั่งนั่งนั่งนั่งอีกตัวเลยตั้งใส่เนี่ยนั่งพี่ก็แต่กูตั้งดีกับเนี่ยตั้งใส่เนี่ยกิสามูลุที่ตั้งดีแต่นั่งพี่ดูตัวอู้เตี้ยวเนี่ยเ
ကျွန်တော်တို့ကလူငယ်တွေအနာဂတ်ရှိတယ်ဆိုပြီးတော့သူတို့ကြွေးကြော်တယ်ကြွေးကြော်တဲ့ပေါ့လေအဲ့ဒီစကားကအကြားတဲ့သူရဲ့ဟိုရေရောထိမိစေခံစားရပါတယ်ဆိုတော့ဒီစစ်အာဏာသိမ်းမှုကညီမတို့လူငယ်တွေရဲ့အနာဂတ်ကိုပေါ့လေဘယ်လိုပြောင်းလဲပြီးတော့တက်ရောက်မှုရှိတယ်လို့ညီမမြင်ပါလဲရှင်
အဲ့ဒါဘယ်လိုတရားမှုရှိလဲဆိုလို့ရှိလို့ရှိရင်တော့ဒါကဟိုတမင်ဒီမြန်မာနိုင်ငံဟာဆိုလို့ရှိရင်လွန်ခဲ့တဲ့ဟိုဒီ2021ခုနှစ်မတိုင်ခင်ဟာဆိုလို့ရှိရင်နှစ်ပေါင်း90နေပါလောက်စစ်အာဏာရှင်စနစ်အောင်မှာနေခဲ့ရတာပေါ့နော်အဲ့ဒီအချိန်တုန်းကဆိုလို့ရှိရင်အဖက်ဖက်အရာရာကြည့်မယ်ဆိုလို့ရှိရင်ဟိုလူမှုရေးစီးပွားရေးပညာရေးကျန်းမာရေးတခြားနိုင်ငံအင်္ဂလိပ်နိုင်ငံနေနဲ့
ဒီနောက်ဆုံးအချက်ကတော့ respect our vote အတိတ်ပဲရောသူတို့ပေးထားတဲ့ဆန္ဒမဲတွေကိုလေးစားပါဆိုတဲ့အတိတ်ပဲပါဆိုတော့ညီမလည်းပြောပါတယ်ညီမနိုင်ငံသားရောက်နေတာတော့မှဒီပါရောက်နေတာတော့မှခက်ခဲခက်ခဲသွားပြီးတော့အမဲပေးခဲ့တယ်ဆိုတော့အခုဒီစစ်အာဏာသိမ်းတဲ့ဟိုစစ်အာဏာသိမ်းတဲ့သူတွေဘက်ကပြောနေတာပေါ့လေသူတို့ပြောနေတာကတော့ဒီမဲစင်းတွေကမှားတယ်အဲ့ဒါကြောင့်မို့လို့အမဲမတမမှုတွေဖြစ်နိုင်နေဆိုပြီးတော့ဒါကြောင့်မို့လို့သူတို့
ဟိုထောင်ကနန်းတောင်းကနန်းအောင်မကတော့တင်းကနန်းတန်းကနန်းနေလဲရောက်ကုန်ပြီပေါ့နော်ပြီးွားလို့ရှင်ညီမလို့ကိုယ်တိုင်မဲပေးခဲ့တာဆိုတော့ဟိုအဲ့တုန်းကဆိုလို့ရှင်တော်တော်လေးလက်အမအခုနပြောသလိုပဲဟိုဝမ်းတာဂုံယူပြီးတော့ကြာမှာဒါမျိုးဖြစ်သွားရဲဆိုတော့ကြာဒါကိုပေးခဲ့တဲ့မဲကိုမကြိုသေးတယ်လို့လဲဟိုအဖြစ်ခံလိုက်ရတာပေါ့နော်အဲ့တော့ဟိုနည်းနည်းစော်ကားလက်ခံရတာပေါ့နော်ပြည်သူတွေ
ပါတယ်ပေါ့လေဆိုတော့ညီမတို့အခုဒီရန်ကုန်မြို့မှာလမ်းပေါ်ထွက်ပြီးတော့ဆန္ဒပြနေကြတယ်ကိုနဲ့အတူတူထွက်တဲ့ဒီလူငယ်တွေပေါ့တခြားတကယ်ချင်းလူငယ်တွေကြားမှာရောတို့နဲ့တို့ရဲ့စိတ်ခံစားချက်တွေညီမတို့ရဲ့ဒီစိတ်ခံစားချက်တွေကအခုဘယ်လိုမျိုးဖြစ်နေလဲဆိုတာကိုလည်းသိပြစေရှင
်ဟိုအစကတည်းကလည်းဒီစစ်တပ်ဘက်ကနေပြီးတော့ကြတော့ဒီရွေးကောက်ပွဲဟိုရလဒ်တွေထပ်ပြီးကြတဲ့ကလည်းတို့ဒါမဲလိမ်လည်မှုတွေဖြစ်တယ်လို့အဲ့လိုမျိုးဟိုပြောဆိုခဲ့တာရှိတယ်အဲ့ရောအထူးစံကြီးလားဆိုတော့ကြတော့ဟိုစိတ်ထဲမှာတော့ဖြစ်နိုင်ချေတစ်ခုအနေနဲ့တော့အားလုံးကရှိကြပါတယ်လုံးလုံးကြီးဟို and all why လုံးလုံးကြီး shock surprise ဖြစ်သွားရတော့မဟုတ်ဘူးဒါပေမဲ့2020ခုနှစ်မှာတော့ဒါမျိုးမဖြစ်တော့ဘူးလို့ပဲထင်ကြတာပေါ့နော်အဲ့တော့အစပိုင်းတုန်းကကြတော့လေဒါဟိုဖြစ်သွားရဲဆိုတော့ပထမနေ့ကဆိုတိတ်တောင်မှဟိုလက်မခံနိုင်ပေါ့နော်နည်းနည်း deny or in denial နည်းနည်းဖြစ်တာပေါ့နော်ဟိုအဲ့ဒါလည်းပြီးရောအရန်လဲဝမ်းနေတယ်ဟိုညီမတို့အချင်းချင်းဟိုတငယ်ချင်းတွေပေါ့နော်လူငယ်အချင်းချင်းစကားပြောဆိုရဲဆိုလို့ရှိရင်လည်းဟို၃နှစ်ခေါက်ရှိပြီအဲ့လိုမျိုးပြောရင်းနဲ့မျက်ရည်ရောင်ကျတယ်ဝမ်းနေလုံးလို့ပြီးသွားလို့ရှိရင်ဟိုစိတ်လဲအရန်စိတ်တူပဲစိတ်လဲဆိုးရဲပြီးသွားဟိုမျိုးစုံမဲနော်ပေါ့နော်ဟိုအဲ့လိုမျိုးစိတ်မရှိရလည်းဖြစ်သွားတာပေါ့နော်အခုကဆိုနှစ်ပတ်လောက်လည်းရှိပြီဆိုတော့
အခု
တော့ဟိုလူငယ် oh sorry ပ
ါဆက်ပြောပါညီမရ
ဟုတ်ပြီးတော့နောက်လူငယ်အချင်းချင်းအဲ့လိုမျိုးပြောလို့ရှိလို့ရှိရင်ဒါ now ngaro belu shi sat twa ma le ngaro belu ngaro ana ka belu chi khan le so yin tacho yi pyo ya so lo shin ma twei ye sia de ba bu so apho ye phwa ye aphe ye ane khit ka le a nya yi khan khe ya le so da myo tha ma phit nai mu so wa le ho a ma khan cha le ma shi u belu ma le pyo lo le ma ya u le
ai jama khu pyo de lo bae bo no jama ro san tin kan kwe ni de tu re ya let shi ana yu tha de tu ro ma let net shi de tu ro ma in ana shi de in a thong pi lo le di a chei mi ywe nei nei nai de a chei ni shi ba de so ro ai lo a chei ni de cha ma bae jama ro a khu lo lou sha sa ywe ni ja da so ro di a paw ma yo so yin a nge da myo phit la shin
so yin a nge da lo na pi wa lo shin chao sait lo so ba ro ho lu so ba ro da ba wa bae le ho an de phit paw la nai ne so lo shin no chao ja da paw tu a khu ho lan paw thwan ni de lu le tamit chen ma bae a long le ho လို့နည်းနည်းတော့နည်းနည်းတော့အနည်းနဲ့ဟိုအနည်းနဲ့အများတော့ကြောက်စိတ်လို့ပါလို့ရှိပါတယ်ဒါပေမဲ့ဟိုတွေးကြည့်လိုက်လို့ရှင်ဩဒါဟိုကိုခစ်မှာဒါမျိုးဒါကိုရဲ့တမိုင်းပေးတာဝင်လို့ပဲပြောရမှာပေါ့နော်ဟိုတာဝင်ရှိတယ်ဆိုရက်စိတ်နဲ့နောက်နောင်ဟာနောင်တားရေဆိုတော့လှုပ်ပေးရမယ်ဆိုရက်စိတ်ကလေးတစ်ခုရှိတာရဲ့နောက်ပြီးတော့ကျတော့ဟိုတချို့တွေဆိုလို့ရှင်ဟိုတမီးတို့ဒီမိဘတွေပေါ့နော်တငယ်ချင်းမိဘတွေလို့ဆိုလို့ရှင်လည်းတို့ပြောရသူတို့မကြောက်တာမဟုတ်ဘူးဒါပေမဲ့သူတို့သားသမီးတွေဒီလိုမျိုးကြောက်ခက်မှာချက်နေရမှာကိုပို့ပြီးတော့ကြောက်လို့ဒါဟိုဆန္ဒဟိုတချို့တွေဆိုလို့ရှိရင်တချို့တငယ်ချင်းတွေဆိုအဖေရေအမေရေပါလဲဟိုလမ်းပေါ်ကြီးအချိန်တက်ပြီးတော့ကြောက်လိုက်လှုပ်ပေးတယ်တော်တော်လေးလဲပံပိုးပေးကြတယ်တချို့တွေဆိုလို့ရှိရင်လေ
နောက်ညီမတို့လူငယ်တွေပေါ့နိအခုပြောနေကြတဲ့ generation Z မျိုးဆက်လူငယ်တွေကဒီအခုလိုမျိုးလမ်းပေါ်ထွက်ပြီးချိတက်ဆန္ဒပြတာတွေမဟုတ်ဘူးပေါ့နော်online ပေါ်ကနေပြီးတော့လေဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုကဘာတိအောင်လုပ်နေကြတာတွေ့ရပါတယ်ဒီစမ်းတက်စိတ်ကူးအမြင်တွေနဲ့ပုံဖော်တာတို့နောက်စားသားတွေနဲ့ပြောပြတာမျိုးတွေလုပ်နေကြရဲဆိုတော့အဲ့လိုမျိုး online ပေါ်မှာလုပ်နေတဲ့လှုပ်ရှားမှုတွေအကြောင်းလည်းသိပြရစေရှင
်ဟုတ်ဟိုအခုဒီ generation C ကညီမပြောရမယ်ဆိုလို့ရှင်ဟိုညီမတို့ဒီ generation ကတော်တော်လေးလဲထက်မြက်ကြရဲလို့လည်းထင်တယ်ပြီးွားရင်ဟိုအရင်ခါလိုင်းတခြားနိုင်ငံမှာဖြစ်တဲ့ဟိုဆန္ဒဟိုပြပြဟိုဆိုဟာပေါ့အရေးခင်းနေလို့နောက်မြန်မာပြည်မှာပြစ်ခဲ့တဲ့အတန်နဲ့ဟိုပြီးခဲ့တဲ့အရေးခင်းနေလို့လည်းရှင်လို့ရှင်ထူးခြားချက်တွေလည်းရှိရပါတော့နော်ဟိုအခုအပြင်မှာဆန္ဒပြရဆိုလို့ရှိရင်တော့မှဟိုအမလို့လည်းတွေးမိမှာပေါ့နော် poster တွေ sign နေတာဟိုတော်တော်လေးအဲ့လိုမျိုးတချို့တွေဆိုလို့ရှင်ဟာသဘက်ကိုလည်းပူသွားရဲနောက်ပြီးရင်ဟိုအင်္ဂလိပ်လိုကြီးလည်းပူရေးလာတယ်ဒါတို့အမြင်နဲ့ကြတာဒါ international attention လို့ထင်တာပေါ့နော်ဟုတ်အဲ့နိုင်ငံသားလူတွေနားလဲအောင်ပြီးနိုင်ငံသားလူတွေစိတ်ဝင်စားလာဟိုကိုတိုင်းပြည်မှာဖြစ်နေတဲ့ကိစ္စတွေကိုဖော်ပြတာပေါ့နော်ဒါအပြင်ကိုဟို social media site တွေပေါ်မှာနောက် internet ပေါ်မှာလည်းတော်တော်များများ social media campaign တွေနဲ့ဒီတရက်ဖြစ်ပြနေတဲ့အမိုင်းမှာဖြစ်ပြနေတဲ့ကိစ္စတွေကိုအဲ့လိုမျိုး live video တွေနဲ့တင်ကြရယ်ပြီးွားရင် civil disobedience movement ဆိုပြီးတော့ကြောင်းနဲ့ profile picture ပြောင်းပြီးတော့ campaign လုပ်ကြရယ်ဟိုပြီးွားလို့ရှိရင်နောက် graphics တွေပါညာနေလဲပေါ့နော်တိတိချာချာဟိုနိုင်ငံခြားလူတွေနားလည်အောင်ဆိုရင်ဟိုတရချင်းစီတိုင်းလို့လို့နေတိုင်းလို့လို့မျိုးကိုတင်နေနေကြတာပေါ့နော်အဲတော့ကျတော့ဟိုညီမဟိုတွေးကြုံနဲ့ပြောရမယ်ဆိုလို့ရှိရင်ဟိုဗမာပြည်ကလူငယ်တွေပဲမဟုတ်ဘူးပြည်ပကလူငယ်တွေဗမာပြည်နဲ့ဘာမှမသက်ဆိုင်တဲ့ဟိုဗမာမသက်ဆိုင်တာမဟုတ်ပေါ့နော်မြန်မာလူမျိုးတွေလည်းမဟုတ်ဘူးဟိုမြန်မာနိုင်ငံသားတွေလည်းမဟုတ်ဘူးဒါပေမဲ့ဒီမြန်မာပြည်မှာဖြစ်နေတဲ့ကိစ္စတွေကိုတို့အခုဖြစ်နေတဲ့ဒီအခြေအခင်းပေါ့နော်နောက်ပြီးွားလို့ရှိရင်ဒီစစ်အာဏာဟိုတင်းရှင်းမှုအကြောင်းကိုတော်တော်လေးဟိုဟာသတင်းပြန့်နေပါပြီအခုဆိုရင်
အခုလိုမျိုးပေါ့နော်ဒီညီမတို့ဟိုလမ်းပေါ်ထွက်ပြီးတော့ချီတက်ဆန္ဒပြတောင်းဆိုရဲနောက်တစ်ခါဒီ online ပေါ်ကနေပြီးတော့မျိုးစုံနှုတ်ရှားနေတယ်အဲ့ဒီအပေါ်မှာရရဲပေါ့နော်တုံ့ပြန်မှုအများရဲ့စိတ်ဝင်စားမှုတုံ့ပြန်မှုကိုရောဘယ်လောက်ထိအားရပါလဲရှင
်ဟိုကအခုဆိုလို့ရှိလို့ရှင်စစ်အာဏာတင်းကြီးွားတာဟိုနှစ်ပတ်ကျော်ပါပြီဒါပေမဲ့ဒီနေ့ဆိုလို့ရှင်ညီမဟိုကမျိုးတဲ့ဆင်းွားတော့ဟာဆိုလို့ရှင်လမ်းပေါ်မှာခါတိုင်းနေရချက်ကိုလူတွေပုံများလာတယ်ဟိုပါပေါ့နော်ဆန္ဒပြထုတ်ပေါ်နေဆန္ဒထုတ်ပြထုတ်ပေါ်နေတဲ့လူတွေတော်တော်လေးများလာတော့ကြောက်အဲ့ဒါကြီးမြင်တွေ့ရတော့တော်တော်လေးလဲကျဉ်တ်အားရတယ်။နောက်ဒီပုံတွေကလည်းဟိုဒီဓာတ်ပုံတွေကလည်း online တွေမှာတော်တော်ပြန့်နေပြီ။နိုင်ငံသားကလည်းတော်တော်သိနေပြီဆိုတော့ဟို international attention ကတော့ဟိုညီမတို့ရရတော့ရပါတယ်ဟုတ်။ဟိုကျဉ်တ်အားရမှုလဲဟိုရှိရောရှိတယ်ဒါပေမဲ့ဟိုပြောင်းလဲမှုကတော့အခုချိန်ထိမလာသေးဘူးဆိုတော့အဲ့မှာတော့နည်းနည်းအားမရဖြစ်တာပေါ့နော်။
အဲညီမပြောဆိုပဲပေါ့နော်ညီမတို့အခုလိုမျိုး generation Z မျိုးဆက်တွေအပြောင်းလဲလိုချင်လို့ဆန္ဒထုတ်ဖို့တောင်းဆိုနေတဲ့အတိုင်းဖြစ်လာဖို့အတွက်ကဘယ်လောက်ထိရည်ရှိသွားမယ်လို့ဆုံးဖြတ်ထားလဲရှင
်ဒီဟိုပါပေါ့ညီမတခုတတိထားမိရဆိုလို့ရှိရင်ဒီ generation ကတော်တော်လေးလဲစီးလုံးကြရတယ်။နောက် Facebook လို့ပါလို့မှအဲ့လိုမျိုး campaign အစ်စ်ပေါ်ရဆိုလို့ရှိရင်လဲဟိုအချင်းချင်းဟိုပါပေါ့နော် communication ဆက်တွေ့ရေးကောင်းတယ်လို့ပဲပြောရမှာဟိုစိတ်ကပဲစီးလုံးတယ်လို့ပဲပြောရမှာတော့မြန်မာလည်းသိကြမှာမပြောတော့ဘူးเนาะဒါပေမဲ့ဟိုဥပမာည7နိုင်ဟိုတံပုံဆသီးနေဆိုတော့ဆိုလို့ရှိရင်အချက်ချင်းဟိုည7နိုင်လဲကြတော့တကယ်သီးနေကြပြီပေါ့နော်နောက်တရားချလို့ရှိရင်ဘယ်လိုလုပ်ကြမယ်ဆိုလို့ရှိရင်လည်းဟိုအပြောင်းလဲညံတယ်လို့လဲဟိုဟာတော်တော်လေးလူတွေကလိုက်နိုင်ကြရယ်ပေါ့နော်အဲ့တော့ကြတော့မြမအချင်းတော့ဟိုရေရှည်ဆက်သွားမယ်ဆိုလို့ရှိရင်လည်းဒါမျိုးနီးလန်းလေးရောပြောင်းလာနိုင်တယ်ဟို creative လဲပို့ပို့ပြီးတော့ဖြစ်လာတာဟိုဘာလို့ဆိုမြမအစပိုင်းတော့ကလမ်းပေါ်ဆက်တက်ပြီးဆန္ဒပြတော့မှဆိုရင်ဒါမျိုးဒီလောက်ကြီးဟို creative sign နဲ့အင်္ဂလိပ်လိုရေးတာပဲတိတ်မရှိသေးဘူးလေဟုတ်ပါအဲ့တော့နီလန်းနေရာတော့ပြောင်းအောင်ပြောင်းနိုင်တယ်ဒါပေမဲ့ဟိုညီမအချင်းတော့ဒီလူငယ်တွေနောက်လူကြီးတွေပါဟုတ်ပါဟိုတော်တော်လေးဟိုကဟို sorry
ပါဝင်လာကြတယ်ပါပြီးတော့သူတို့စန္ဒပြ
တယ်ပါဝင်လာကြတယ်ဟုတ်အဲ့တော့ကြတော့တော်တော်လေးလက်ခွန်အားရှိကြတယ်ဆိုတော့ကြတော့ဟိုမောပြီးတော့ရက်သွားမယ်လို့အဲ့လိုမျိုးတော့မထင်ဘူးပေါ့နော်ပန်းနိုင်ရအောင်တော့ဟိုကအလုံးကဆက်ပြီးတော့ကြိုးစားသွားမယ်လို့ထင်ပါတယ်ရှင့်
ဟုတ်ကျေးဇူးအများကြီးတင်ပါတယ်အခုလိုမျိုးညီမတို့ရဲ့ဒီလှုပ်ရှားနေတဲ့လှုပ်ရှားမှုတွေကြောင်းပြောပြတာဟုတ်ကဲ့
မင်္ဂလာပါရှင်ဦးစီတူအောင်မြင့်ရဲ့ပြည်ပင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီရွေးကောက်ခံအစိုးရကိုဖြုတ်ချပြီးအာဏာရယူမှုငြိမ်းချမ်းရေးပေါ်ဘလို့တက်ရောက်မှုရှိမလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကုညီတင်ဆက်ထားပါရရှင
်ဥစီရဲ့တမတော်ကကွေးဥစီချုပ်ဝကျုံမူကြီးမေအောင်လှိုင်ဥဆောင်ပြီးနိုင်ငံတော်သမရနိုင်ငံတော်ဤတံပင်ကပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့ကိုဖမ်းဆီးအာဏာရယူအုပ်ချုပ်ခဲ့တာရက်20ဝန်းကျင်ရှိနေပါပြီဒီကာလအတွင်းနိုင်ငံအနှံ့မှာရဟန်းရှင်လူပြည်သူလူထုကြီးရဲ့အာဏာသိမ်းမှုဆန့်ကျင်ရေးလူကြီးစမ်းတဲ့ချီပါဝင်တဲ့ဆန္ဒပြပွဲကြီးတွေနေ့စဉ်ရက်ဆက်ဖြစ်ပေါ်နေသလိုနိုင်ငံတကာအသိုင်းအဝိုင်းကနေအာဏာသိမ်းခေါင်းဆောင်တွေကိုပိတ်မှတ်ထားတဲ့ပိတ်ဆို့မှုတွေကိုလည်းဇက်တိုက်ဆိုသလိုကြီးညာချမှတ်နေတာတွေကိုလည်းတွေ့မြင်နေကြရပါတယ်။နိုင်ငံတကာယင်းဒီမြို့နယ်သူတွေမြန်မာနိုင်ငံအတွင်း project ရှိတဲ့အဖွဲ့အစည်းတွေကလည်းသူတို့ရဲ့လုပ်ငန်းတွေဆက်လုပ်သင့်မသင့်နိုင်ငံတွင်းကနေထွက်ခွာဖို့သင့်မသင့်စဉ်းစားချင်းချိန်နေကြခြင်းလည်းဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံဟာအာဏာသိမ်းပွဲမတိုင်ခင်ကတည်းကCOVID-19 ရောဂါနဲ့ခံစားခဲ့ရပြီးစီးပွားရေးအပိုင်းမှာကျဆင်းမှုတွေကြုံနေရတာဖြစ်ပါတယ်။အခုအာဏာသိမ်းမှုကြေကြောက်လာမယ့်အချိန်စီးပွားရေးအပိုင်းမှာထိခိုက်နေတာမှုတွေရှိမှာကတော့သေချာသလောက်ပါ။စီးပွားရေးကဏ္ဍနဲ့အတူနိုင်ငံတကာဆက်ဆံရေး၊ပညာရေး၊ကျန်းမာရေးအစရှိသဖြင့်ကဏ္ဍအသီးသီးမှာဆုံးယုတ်ကျဆင်းမှုတွေဇက်တိုက်ဖြစ်ပေါ်လာမယ်လို့လည်းခန့်မှန်းရပါတယ်။အခုလိုအာဏာသိမ်းမှုဟာတိုင်းပြည်ငြိမ်းချမ်းရေးတည်ဆောက်ရေးအပိုင်းကိုရောဘယ်လိုသက်ရောက်မှုရှိစေမလဲဆိုတာလေ့လာကြည့်ကြရအောင်ပါ။
သမရဟောဦးသိန်းစိန်အစိုးရနဲ့ဒေါံဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရ20တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငင်းကြဲရေးတိဆောက်ရမှာအုပ်စု3စုခွဲပြီးအကောင့်ထည့်ဖော်ခဲ့တာဖြစ်ပါတယ်။ KNU အပါအဝင်အဓိကအားဖြင့်မြန်မာနိုင်ငံတောင်ပိုင်းမှာအခြေစိုက်တဲ့တိုင်းသားလက်နက်ကိုင်10ဘွဲ့နဲ့ကတော့တတိုင်းဒီလုံးဆိုင်ရာအပြည့်ရဲ့စာချုပ် NCA လက်မှတ်ထိုးပြီး27ရာစုပင်လုံငင်းကြဲရေးညီလာခံတွေကနေတဆင့်ဖက်ဒရယ်အခြေခံမှုတွေရရှိအောင်ကြိုးပမ်းနေကြပါတယ်။ KIA ကချင်လက်နက်ကိုင်အဖွဲ့ AA ရခိုင်တပ်ဖွဲ့တအောင်းပလောင်တပ်ဖွဲ့ကိုကန့်တပ်ဖွဲ့စတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်၄ဖွဲ့နဲ့ကတော့အပြစ်ခတ်ရစဲရေးအရင်ရအောင်ဆွေးနွေးနေရစေပါ။အပြစ်လဲရထားလက်နက်ကိုင်ပဋိပက္ခလည်းဖြစ်မနေတဲ့ဝမိုင်လာ SSPP SSA ရှမ်းတပ်ဖွဲ့ကရင်နီလက်နက်ကိုင်တပ်ဖွဲ့တွေကိုတော့ NCA စာချုပ်ထဲပါလာအောင်စ조사ဆွဲဆောင်နေရစေအခြေအနေအောက်မှာအရတားအစိုးရကိုဖြုတ်ချပြီးအာဏာသိမ်းပွဲဖြစ်သွားရတာပါ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်10ဘွဲကတော့အာဏာသိမ်းတာကိုလက်မခံနိုင်ကြောင်းကြေညာချက်ထုတ်ပါတယ်အာဏာသိမ်းတာဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးအတွက်အတားအဆီးအနှောင့်အယှက်သဘောလို့ယူမြင်ကြပါတယ်လက်ရှိမှာလည်းလက်နက်ကိုင်10ဘွဲ့စုဖွဲ့ထားတဲ့ PPSD အဖွဲ့ဟာဆရာနာသိမ့်မှုကိုလက်မခံနိုင်ဘူးဆရာနာသိမ့်မှုကိုစန့်ကျင်ဆန္ဒပြနေကြတဲ့ပြည်သူလူထုကိုအပြည့်အဝထောက်ခံနေအာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှုလုပ်နေတာတွေကိုရက်ဆိုင်ထားမယ်ဆိုပြီးထုတ်ပြန်ခဲ့ပါတယ
်ဒိုင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာဝါအရင်ဆုံးတော်လန်သက်တမ်းအကြဆုံးဖြစ်တဲ့ KU ကရင်မျိုးသားအစည်းအုံကတော့ပုံပြီးပြတ်သားပါတယ်အာဏာသိမ်းတာကိုလက်မခံဘူးဖန်စီထားသူတွေကိုလွတ်ပေးပါအာဏာသိမ်းတာကိုဆန့်ကျင်ကြတဲ့ပြည်သူတွေကိုထောက်ခံမယ်ဆိုသည့်အထိပြောဆိုထားပါတယ်ခင်ယူဖွဲ့ဟာ
တိုင်းသာဓာတ်လူရေကိုပဲပြတ်ထန်ခွင့်ရဖို့တိုက်ပွဲဝင်နေတာဖြစ်ပြီးသူ့အဖွဲ့ထဲမှာလဲဒီမိုကရေစီစနစ်ရပုံမှန်ကွန်ကရစ်တွေကျင်းပပြီးဥဆောင်အဖွဲ့ရွေးချယ်တာဝန်ပေးတဲ့စနစ်ကျင့်သုံးတဲ့အဖွဲ့စည်းလည်းဖြစ်ပါတယ်။
ပြောပိုင်လက်နက်ဖွဲ့တွေထဲမှာတောင်းပလောင်အဖွဲ့ကတော့အာနာသိမ့်မှုကိုလက်မခံဘူးအာနာသိမ့်မှုကိုစန့်ကျင်တဲ့လူလူတွေနဲ့တရားရှိတယ်ဆိုပြီးထုတ်ပြန်ပါတယ်အလားတူ KIO ကချင်လက်နက်ဖွဲ့ကတော့တရုတ်နိုင်ငံရဲ့လေတံနီးတူအာနာသိမ့်နေဆိုတဲ့စကားလုံးကိုရှောင်ချပြီးတက်မတော်ကာကွယ်ဦးစီးချုပ်ကအာနာလွှဲပြောင်းရယူထားတာဖြစ်တယ်နောက်ထပ်ဖမ်းဆီးထိန်းသိမ်းဓာရီဆက်မလုပ်ဖို့အာနာရ လက်နက်ကိုင်အင်အားကောင်းနဲ့ဝါနဲ့မိုင်းလာဖွဲ့တကတော့ကျင်းညာချက်တစုံတရာထုတ်ပြန်လာမတွေ့ရပါဘူးလက်ရှိအာဏာရယူထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဘက်ကတော့ငြိမ်းချမ်းလုပ်ငန်းစဉ်တွေဆက်လုပ်မယ်လို့ဖေဖော်ဝါရီလ16ရက်နေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတရင်ထုတ်ပြန်ရေးအဖွဲ့ကောင်ဆောင်ပုံမှုချုပ်စောမင်းထွန်းကပြောပါတယ်သူကအစိုးရအနေနဲ့အဖွဲ့၃ဘွ ောင်လိုက်ဥဆောင်သွားမယ်လုပ်ငန်းကော်မတီအဖွဲ့ကတော့ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်ဥဆောင်ဖွဲ့စည်းသွားမယ်လက်တွေ့ညှိနှိုင်းရေးအဖွဲ့ကတော့ဒုဗိုလ်ချုပ်ကြီးရာပြည့်ဥဆောင်မှာဖြစ်ပြီးအကြံပေးတွေနဲ့ဖွဲ့စည်းသွားမယ်လို့ဆိုပါတယ
်တရားဝင်ထုတ်ဖော်ပြောဆိုချက်တွေအရဗိုလ်မှူးကြီးမေအောင်လိုက်အာဏာရယူထားတဲ့လက်ရှိအရေးပေါ်ကာလသတ်မှတ်ချက်ဟာတနစ်သက်တမ်းပဲဖြစ်တာမို့ယာယီသဘောပဲနိုင်ငံတာဝန်ယူထားသူတယောက်အနေနဲ့ရေရှည်ငြိမ်းချမ်းရေးဆိုင်ရာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဆိုင်ရာဆွေးနွေးလို့ရနိုင်ပါမလားအဲ့လိုဆွေးနွေးဖို့တိုင်းသားလက်နက်အဖွဲ့တွေဘက်ကလက်ခံပါမလားဆွေးနွေးရရှိချက်တွေကလည်းအာမခံချက်ရှိပါမလားဆိုတာကစဉ်းစားစရာပါအရင်ဆရာသားရှင်အစိုးရဗိုလ်ချုပ်မူကြီးတန်းရွှေအာဏာရယူထားတဲ့အနှစ်20ကျော်အချိန်တုန်းကတော့သူတို့အနေနဲ့စစ်အစိုးရဖြစ်တာကြောင့်ငြိမ်းချမ်းရေးကိစ္စနိုင်ငံရေးကိစ္စမဆွေးနွေးနိုင်ပါဘူးနောက်ဆိုရနဲ့ပဲဆွေးနွေးပါဆိုပြီးပြောခဲ့ဘူးတဲ့အခြေအနေရှိခဲ့လို့ပါပဲတကယ်တကယ်မှာလဲလက်ရှိဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်ရဲ့ယာယီအစိုးရဟာပြည်သူလူထုရွေးကောက်တင်မြှောက်ထားတာမဟုတ်လို့ပြည်သူလူထုကိုစားတိုင်းပြည်ရဲ့အနာဂတ်ဖက်ဒရယ်ပြည်ထောင်စုရေးဆွေးနွေးဖို့အခွင့်အာဏာရှိမနေပါဘူးဘယ်လိုပဲဖြစ်ဖြစ်မြန်မာနိုင်ငံမှာရွေးကောက်ခံသမ္မတအပါအဝင်အုပ်ချုပ်ရေးနဲ့ဥပဒေပြုရေးတာဝန်ရှိသူတွေကိုဖမ်းဆီးပြီးဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်ကအာဏာရယူထားတဲ့ကိစ္စဟာနိုင်ငံတကာဆက်ဆံရေးစီးပွားရေးနဲ့အခြားကဏ္ဍအသီးသီးတွေမကရင်းကြရေးကောင်တဲ့ဖော်မှုအပေါ်ကိုလည်းသိုးချိုးတွေတက်ရောက်ရှိခဲ့ကြောင်းပ
ါဒေးနေကင်းရှင်နေနေဖြစ်ပါသေးသောရှင်နေရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ဗီဒီယိုသောရရှင်တွေအတွက်အားရပေးတဲ့မြစ်တာတီးလက်ဆောင်မြန်မာချင်းလေးတို့နဲ့လည်းဖြောပြပေးဦးမှာဖြစ်ပါရဲ့။ခိုင်းဆိုရင်မင်္ဂလာပါလို့ပြောနေကြဆိုပေမဲ့လည်းရှောင်ပြေးလို့မရတဲ့အခြေအနေဇိုးကြီးကြောင့်မှကုပောင်းကေပောင်းလို့ရေးလာကြတဲ့သောရရှင်ရဲ့စာတွေကျမတို့ဗီဒီယိုသတင်းတွေအောက်ကမှတ်ချက်တွေကိုဖတ်ရတာနဲ့အမတန်ရင်ခွင်ရပါတယ်။ဒီအချိန်ခါမှာမြန်မာနိုင်ငံမှာအားလုံးနှိပါမပျော်ရွှင်နိုင်ကြတာကတော့အမှန်ပါနော်
။မင်္ဂလာပါ VOA ။ကျွန်တော်ကမြန်မာပြည်ကပေးစာများကဏ္ဍမှာပါဝင်ကြလို့ပါ။ဆရာနာသင်ခဲ့တဲ့ February တရနေ့ကစပြီးကျွန်တော်ဒီနေ့မှပျော်ရွှင်မှုမရခဲ့ပါဘူး။နေ့စဉ်နဲ့အမျှစီစဉ်ရနေရပါတယ်။ဒီနေ့တနေ့အိမ်သားတယောက်တည်နေသလိုကိုခံစားရပါတယ်။ကဘာကြီးဘော်ကနိုင်ငံတွေကိုပြောပြပေးပါလားဗျာ။ကျွန်တော်တို့အတွက်ကဘာကြီးကမျောလင်းလို့ရနိုင်ပါမလားလို့
ဒါက VOA သောရရှင်ချန်ဝေရန်ရေးလာတာဖြစ်ပါတယ်လင်းလင်းကတော့
VOA ရေးသတင်းကိုအမှန်ကန်ဆုံးဖြစ်အောင်ထုတ်လွှင့်ပေးစီခြင်းပါတယ်ဗျာကဘာကတည်အောင်ကျွန်တော်တို့မှာမီဒီယာတွေကိုအားကိုးရတော့မှာပါပြီးတော့တေတာနှစ်ယောက်တင်မကဘူးလို့ကြားရပါတယ်တနက်မှန်တဲ့ပုံတွေကိုကဘာကိုချပြလို့မရဘူးလားဗျာရင်းနဲ့နေနေအောင်ခံစားရပါတယ်ကျွန်တော်တို့လူငယ်တွေမှာအိမ်မက်တွေရှိပါတယ်နာဂတ်တွေရှိပါတယ်ကျေးဇူးပြုပြီးတဲ့ဒီအမှန်တွေကိုများများလေးကဘာကိုချပြပေးပါခင်ဗျာ
ဟုတ်ကဲ့ပါကိုလင်းလေးပြ
ပြည်ရဲ့ရပိုင်းနေအတွင်းမှာဒီဆန္ဒပြတဲ့သူတွေကိုလက်နက်နဲ့ဖြိုခွင်းမှုတွေတော်မြင့်လှုံ့ဆောင်လာတဲ့ဗီဒီယိုတွေကတော့မြစ်ပြင်လာကူညီတဲ့လူတိုင်းတွေ့မြင်နိုင်တဲ့အနေထားမလို့မြန်မာနိုင်ငံမှာဒီဆန္ဒပြပွဲတွေကိုဘယ်လိုကင်တွယ်နေသလဲဆိုတာကမ္ဘာနိုင်ငံခေါင်းဆောင်တွေရောကမ္ဘာတိုင်းပြည်အသီးသီးကလူစုတွေပါအချိန်နဲ့တပြေးညီနက်မြင့်တွေ့ရသိရှိခွင့်ရနေပါရဲ့ရှင်
Viewigo Messiani, Pobula, Yashitan, Piotimari, Dorachindi, Miajika, Pipu Lajavai, HMA, Tansansuri, Dorachingali. Nemanagan, Sitaka, Leneme, Pidurigo, Lipio, Tanene, Pitan Nivari, Supio, Video Fine Polavari, Tuga Gavagati, Ankuni Beva, Pidu Lure, Yene, Winji Beva, Lure, Tu Yela Pipari, Kamikari, Saito, Sure, Dorachingaro.
Nagara Ubri Daima. Medical Gavagu Loma, Loma, Piquem, Shibau, Belau Gimare, Sibwebe Pipi, Medical Gavagu, Piquem, Shirago, Mima Sitaha, Luma Sanzo, Pikakevare, Da UN Logo, Pobotin in Chupa, Lightaba, Aguga Luna Lagaude, Medical Gavarigo, Snipane Pide, Sura, Jagonia, the Yelavia, Dwitan the Yene, Lurigo, Chogare, Sueco, Dorari, Loma Lumasane, Luyadi, Audanja Luna, Luyadi, Dini Lumusane Pia Dango, Gaba, the Emilia Dizzi, Ya on Puvijava.
Didora singer, Benang and Bede Damamso, Sipoe Dreamer, Gemma Ye Sanshamu Kuni, Bede Drigo, Loma, Jacque Meshiva, Taranayanaga Urigo, Chopota, Pipari, Subio, Silavari, Nimabji Mountija, Kukayame, Puari, Yangi Tawai, Luvigo, Dorasini, Gila Taramaro, Ansure Dorasinga.
Mandalay Chini solo to Mianang Kuni Pivaru Piovivano, Genaro Piduriga, Democracy Ku Dwene, Sanapiani Jaraba, Kuso, Turo Lena Dwene Pitamu, Japano, Juano, Americano, Kuni Peja Valu, Tansuvare, Genaro Tansura, Lena Kainugo, Manilo, Kuni, Taunavapia.
Durenga di Dorasinube, Kavahati, and Lopivano, Yilaraba, Hokeva, Jamaguna, Piotwa de Lube, a tripjeti alo, Kabaka di Nivari, Seme Hensure Dorasinaro.
A group in it, your manning and I, Yego, Nanganaga, the on Lobi Wabia. Kamaru Lune Mare. Your Masitaga, Nangu Bongan, do Yamcha Dawabi. General Bidu Arlong, Lamcha, and Yawabi. General Bama, Pedre Midi Ama, Mashibao. Mashida de Amayara, Muba. Sitaye, Loya, Arlong, a Tijane, Nanganaga, Dizzi Jamare. Sitagara, Linyani Mavave. A Jamjadi, Bivalime. Jesu Bibi, Yama, Yakin Arlong.
အမှန်တိုင်းနိုင်ငံတကာအသိအောင်လုပ်ပြီးပါဗျာတောင်းဆိုပါလေဗျာဒီတောင်းရှင်ပြောသွားသလိုကျွန်တော်တို့ဘက်မှာဖဲသတင်းမီဒီယာမှာမရှိပါဘူးမရှိရတဲ့အားမရတာမျိုးပါဆိုလို့ဒီမှာခုနကပဲဒီအတမတွင်းနေနေမှာပဲထပ်လိုက်ရတဲ့တဲ့ချင်းကိုဒီမှာပြန်ပြီးတော့ချိန်မိပါရင်အဲ့ဒီတဲ့ကတော့မန္တလေးရဲနာဘုံတရင်စာတရင်ဖြစ်ပါရင်တင်းကျိန်အေးချမ်းမှုကိုမလိုလားတော့ဆန္ဒပြသူများကမန္တလေးရဲနာဘုံတင မအလင်းသတင်းစာမှာလည်းအိစာကိုပဲစလုံးကြီးတွေနဲ့ရေးထားတာတွေ့ရပါတယ်ရှင်။ဒါပေမဲ့မြင်းမြင့်တက်တွေပြည်ရင်းပြည်ပသတင်းတွေရောနောက်ပြီးတော့ထွက်လာတဲ့ဗီဒီယိုတွေမှာရောကဆန္ဒပြသူတွေကြားကတေဆုံးတန်ရာရကြတဲ့ဒီဗီဒီယိုပုံတွေဖြစ်ပါရဲ့။ဘာပြောခဲ့လို့ပဲဒီရပိုင်းတွင်မှာရေးလာတဲ့သောရရှင်ရဲ့စာရင်းမှာတော့မြန်မာနိုင်ငံမှာလက်ရှိတွေ့ကြုံနေရတဲ့အခြေအနေကိုဖော်ပြပြီးတော့ရေးသားကြတာတွေပဲဖြစ်ပါရင်เนาะဒီမှာဥမြင့်ဆွေဆိုတဲ့သောရရှင်ကလူသက်စစ်တက်လုံနေပါပြီဒီတိုင်းကြည့်မနေကြပါနဲ့ဗျာကူကြပါအောင် VOE ရဲ့တဲ့ Skyley ဆိုတဲ့သောရရှင်ကတော့ဖြီးသူတွေကိုတတ်နေတဲ့အာနာရှင်အဖွဲ့ကိုအလိုမရှိပါဘူးဆန္ဒထုတ်ဖော်နေတဲ့သူတွေဟာနေမအိယာညမအိယာဖြစ်နေပါပြီအသက်ခံရတဲ့သူတွေလည်းများလာပါပြီတရေမန်နေတင်ပေးလို့ကျေးဇူးတင်ပါတယ် VOE တဲ့အေးစွတ်စွမွန်ဆိုတဲ့သောရရှင်ကလည်းဒီကနေ့မန္တလေးကဖြစ်တဲ့အဖြစ်အပျက်ကိုကြည့်ပါအောင်ရှင်ကျမတို့ပြည်သူတွေရင်နာလာပါပြီဘလောက်များစတိရအောင်ပါပါလဲရှင်အငယ်သူကိုကူမပေးကြတော့ဘူးလားကျမတို့ပြည်သူတွေကိုပြစ်မထားကြပါနဲ့လို့ကဘာကြီးကိုပြောပြပေးပါတဲ့ VOE သောရရှင်ရေးလာတဲ့စာရေးဖြစ်ပါရင်ဒီမှာမြန်မာနိုင်ငံကစစ်တပ်အာဏာသိမ်းမှုအတွက်နိုင်ငံတကာကတုံ့ပြန်တဲ့အနေနဲ့အရေးယူတင်ခတ်မှုတွေချမှတ်တာနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးကြပါရစေ။သူကအခုလောက်တင်ခတ်ပိတ်ဆို့ရုံနဲ့မလုံလောက်ပါဘူးဆိုပြီးတော့အခုလိုရေးလာပါတယ်ရှင်။ Not too long ဖြစ်ပါတယ်
။အာဏာရှင်နဲ့သူ့နောက်လိုက်တွေကိုဒီမိုကရေစီငြိမ်းချမ်းနိုင်ငံတွေကအရေးယူလိုက်ပါတယ်။ ဒီထက်ထီအောင်လုပ်ပေးကြပါလို့တောင်းဆိုချင်တာပါတိုင်မှုစစ်ဘုံကျုပ်တွေပါတိုင်ခတ်ဆင်းတဲ့ထဲတင်ပါတယ်တိုင်ကခုနှစ်တိုင်ပြည်နယ်လက်ခုနှစ်ခုထားပါတော့တိုင်မှုစလေးရောက်ဒုတမှုကတော့ရချင်မယ်သူတို့ဆွေမျိုးတွေဒါနိုင်ငံသားရောက်ပြီးပိတ်ဆို့ဖို့တရင်ဒီကယူပြီးပိတ်ဆို့ပေးရင်တတ်မှုအမျိုးတွေပါပိတ်ဆို့ရင်အောင်မြင်ပါပြီတိုင်မှုကောင်းတဲ့သူရှိပေမဲ့မကောင်းတဲ့သူကများတော့မတ
မြန်မာပြည်မှာထက်တခြားနိုင်ငံမှာပညာရေးနဲ့ရောတခြားနေမှာနေထိုင်ကြတာပါမြန်မာပြည်ကိုကယ်တင်ပါမလုံခြုံဘူးဆိုတာသိပေမဲ့ VOAC ရောက်ပါစေလို့မျှော်လင့်မိပါတယ်
ဆိုရတော့ရှင်ကဒီလိုအရေးကြီးတဲ့အချိန်မှာသူတည်နေနားထောင်လို့မရပါဘူးလို့ရေးလာတာပါ
မင်္ဂလာပါခင်ဗျာ VOA ကိုကျွန်တော်ကလေးဘဝနဲ့ကသိခဲ့တာပါမနေ့ညရေဒီယိုလေးကိုခိုးရောင်ခိုးဝဲနဲ့တကြီးကြီးလှုပ်နေတဲ့ဖခင်နာကထညက်လေးနှိုက်စားရင်း VOA ရဲ့အတန်ကိုနားထောင်ခဲ့တာ2021 February 15ရက်နေ့အထိပါပဲဒါပေမဲ့2021 February 15ရက်နောက်ပိုင်း VOA BBC တို့ကလွှင့်တဲ့ live သတင်းအသစ်တွေကျွန်တော် Facebook YouTube Radio Gmail အကောင့်တွေမှာနားထောင်ဖို့အသစ်တွေထပ်တက်မလာတော့ပါဘူးအခုချိန်ကြီးကျွန်တော်တို့လိုနိုင်ငံသားလူငယ်တွေအတွက် VOA BBC RFA တို့လိုလွတ်လပ်တဲ့သတင်းမှန်တွေကိုလိုအပ်ပါတယ်အဲ့ဒါတွေတကူမှနားထောင်မရတော့ပါဘူးခင်ဗျာဘာကြောင့်ပါလဲခင်ဗျာ
ဟုတ်ကဲ့ပါနားထောင်လို့မရဘူးဆိုလို့ကျွန်တော်တို့ဘက်ကတော့အမြဲတမ်းထုတ်လွှင့်ပေးနေပါတယ်နော်တို့ရရှင်နေလဲနားထောင်ပြီးတော့ဒီသတင်းတွေနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတာတွေကိုတွေ့နေရပါတယ်ဒါကြောင့်မလို့ဘလို့ဖမ်းရုပ်လဲဆိုတဲ့နေလေးနည်းနည်းလေးပြင်ပြီးတော့ကြည့်ကြည့်ပါဦးရေဒီယိုကနေပြီးတော့လဲလိုင်းဒိုမီတာကနေဖမ်းယူနားဆင်နိုင်တဲ့အပြင်ကျမတို့ရဲ့ view တွေ Facebook ဆာမျက်နှာမှာလဲနောက်ဆုံးရသတင်းတွေရုပ်သံ file တွေနောက်ပြီးတော့ရေဒီယိုအစီအစဉ်တွေနဲ့အစားအသောက်သတင်းတွေကိုအချိန်နဲ့အမျှဖော်ပြပေးနေပါတယ်ကျမတို့ view ညီမပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ခန်းနာမှာသေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bamisetviewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ကျွန်တော်တို့ရရှိနေကိုကျမမေတ္တာတေးလက်ဆောင်မြန်မာတချင်းလေးတပုံနဲ့ဖြောပြပေးကြပါရစေ။လေးဗျူတီဆိုထားတဲ့ယုံကြည်ရာဆိုတဲ့တချင်းလေးဖြစ်ပါရင်ဒီတချင်းလေးကိုကျမ YouTube မှာနားထောင်တော့ YouTube ကမှတ်ချက်တစ်ခုမှာတော့မြန်မာနိုင်ငံသားတွေအားလုံးယုံကြည်ရာပန်းနိုင်အမြန်ဆုံးရောက်ရှိနိုင်ပါစေတဲ့ဆုတောင်းပေးထားတာပါ။ Guitar Guru မြန်မာဆိုတဲ့ဒီ YouTube အကောင့်မှာဆုတောင်းပေးထားတာဖြစ်ပါရင်အားလုံးဒီသတင်းလေးကိုရင်းနှီးပြီးနားဆင်ခံစားနိုင်ပါစေနော်။ရှောင်းနေမှုတွေများစွာနေဆက်နေ။တောကမီတော့ကြမှာလောင်ပေလို့။တရားတွေများစွာကောင်းနေမှာပြင်းနေ။ရှောင်းနေမှုတွေများစွာနေTalk to me, don't jam my love, baby. Don't be afraid, my eyes are gone in my skin. Don't be mean, don't jam my bed, my phone. Don't be mad, you say, come show up on it. Mean, you're leaning to me, the change is all mine.Don't you ask ဆူရတဲ့ခင်ဗျာနားဆင်ကြကြရပါမယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းဒေါ်လာရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုဒီနေ့ဝင်နေညပိုင်းနဲ့ဒီနေ့လာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဗီဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ပြည်မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြောနားထောင်နိုင်သလိုကျမတို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာလည်းတွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။ဒေါ်ရရှင်ကြီးအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။အင်ဒန်မြန်မာပိုင်းရေဒီယိုအစီအစဉ်တွေကိုမနေ့ပိုင်းနဲ့ညပိုင်းတွေမှာဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။မနေ့6နိုင်ကနေ9နိုင်အထိ5ကီလိုမီတာ32 MHz 6.38 5ကီလိုမီတာ40 MHz 8.48 5ကီလိုမီတာ48 MHz 6.15 နဲ့ဒုတိယနိုင်ဝက်6နိုင်ခွဲကနေ9နိုင်အထိကိုတော့ဒီမီတာလိုင်းတွေဖြင့်5ကီလိုမီတာ190 MHz 8.55 တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကတော့5ကီလိုမီတာ19မီဂါဟတ်ဇ်15.45 5ကီလိုမီတာ25မီဂါဟတ်ဇ်17.80 5ကီလိုမီတာ32မီဂါဟတ်ဇ်6.335တို့ကနေထုတ်လွှင့်ပေးနေပြီးပထမပိုင်းနိုင်ဝက်ည9နိုင်ကနေ9နိုင်ခွဲအစီအစဉ်ကို5ကီလိုမီတာ190မီဂါဟတ်ဇ်17.505ကနေပါနားဆင်နိုင်တော့ပါ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလာတာရေပောင်း20ကျော်လာခဲ့ပြီဖြစ်တယ်လို့ဆန့်ကျင်ဆန္ဒပြမှုတွေကလည်းရော့မသွားပဲတနေ့တခြားတိုးလာနေပါတယ်။စနေနေ့ကမန္တလေးမှာဖြစ်ပွားခဲ့တဲ့ဆန္ဒပြမှုမှာရဲနဲ့စစ်တပ်ကမြေယိုဘုံတွေ rubber ချီဆန်းတွေခြေစစ်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အခုချိန်ထိ3ဦးသေဆုံးပြီဖြစ်တယ်လို့ထိခိုက်ဒဏ်ရာသူအနည်းဆုံး40ကျော်ပြီးအဖမ်းခံရသူကရာဇော်ရှိနေတယ်လို့ဆန္ဒပြပွဲမှာပါဝင်သူတွေကပြောပါတယ်။88ငင်းချင်းရင်းနဲ့ပွင့်လင်းလူဖွဲ့စည်းခေါင်းဆောင်ကိုမင်းကိုနိုင်ကတော့အခုလိုပြစ်မိန်ပေးတာဘယ်သူပဲဖြစ်ဖြစ်စစ်ကောင်စီမှသာတာဝန်ရှိတယ်လို့ပြောကြားခဲ့ပါတယ်။ဒီကနေ့22ရက်2လ2021တနင်္လာနေ့မှာနှစ်ငါးလုံးဖြီလုံးချော်ထွေထွေသပိတ်ဆင်နွှဲကြဖို့ဆောင်းနေကြပြီးတနိုင်ငံလုံးကဝန်ထမ်းတွေအားလုံးပါဝင်ဖို့တိုက်တွန်းနေတယ်လို့ City Map ကမုံဖွင့်ပါဝင်ကုံစုံဆိုင်တွေစားတောက်ဆိုင်တွေခီးတွားလုပ်ငန်းတွေကလည်းတရတာရန်နာပြီးပိတ်ထားမှာဖြစ်ကြောင်းအသိပေးချက်တွေထုတ်ပြန်နေပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံတွင်ပြည်သူတွေလုံခြုံမှုရှိစေရတဲ့အဖွဲ့ဝင်အနည်းဆုံး12ဦးပါပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုမြို့နယ်ရက်ွက်ကျေးရွာအုပ်စုဆိုင်ကနေစတင်ဖွဲ့စည်းမှာဖြစ်ကြောင်းပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေသူတွေကိုလေးစားဖို့နဲ့အဲ့ဒီထက်ကကလေးငယ်တွေကိုအကာအကွယ်ပေးဖို့နိုင်ငံပေါင်း100ကျော်မှာကလေးငယ်တွေအတွက်အကူအညီတွေပေးနေတဲ့Save the Children အဖွဲ့ကြီးကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ရဲ့အကြမ်းဖက်လို့ရကိုဂျမန်အစိုးရကရှုတ်ချလိုက်တယ်လို့ဆန္ဒပြသူတွေအပေါ်အကြမ်းဖက်တာကိုရက်ဆိုင်ဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီဖြစ်စဉ်82ရက်အတွက်ဂျမန်အစိုးရကထပ်မံတောင်းဆိုလိုက်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့်
ဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းဘေးရန်နဲ့အမျိုးမျိုးကနေကင်းဝေးနိုင်ကြပါစေ။ဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ဆင်ရတတ်ပါ။
This program has come to you from the Voice of America, Washington.